Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ February 28ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ဒီနေ့မြန်မာနိုင်ငံတဝန်းဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ပြစ်ခတ်နှိမ်နင်းတဲ့သတင်းတွေအပြည့်အစုံကိုတင်ဆက်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံတဝန်းဆေးရနာတိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေပြစ်ခတ်နှိမ်နင်းမှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမျက်ရည်ရုပ်ပုံးတွေသုံးလိုက်လံဖြိုခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရတယ်လို့ဆန္ဒပြခဲ့ကြပါတယ်။လေတန်းနဲ့မြေလီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်သေဆုံးတယ်လို့အတည်ပြုနိုင်သူ3ယောက်ရှိပါတယ်။လေတန်းဘက်မှာအထမ်းမြင့်တိုက်ပေါ်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လှဲတန်းမှာနေသူတွေကပြောပါတယ်။အဲဒီမှာအသက်20ဝန်းကျင်လူငယ်2ယောက်တနက်ထရာနဲ့တေဆုံးခဲ့ပါတယ်။မြင်းဒီကုန်းချင်းမြင့်နိုင်ဘက်မှာလည်းတနက်ထိမှန်လို့ကျောင်းဆရာမတစ်ယောက်တေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာဒီနေ့မနေ့အစောပိုင်းတည်းကဆန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရိုးပုံးတွေသုံးလူစုခွဲဖို့ကြိုးစားခဲ့ကြတာပါ။မန္တလေးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်သေဆုံးသူ3ယောက်ရှိတယ်လို့အတည်ပြုနိုင်ပါတယ်။မန္တလေးမြို့လမ်းတွေထဲလက်နက်ကင်လုံခြုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မနက်ပိုင်းတုန်းကလည်းအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေကိုမန္တလေးကရင်300ဆန့်ဆေးရုံဝင်းတွေကနေအပြင်မထွက်နိုင်အောင်လို့လုံခြုံရေးတွေကပိတ်ဆို့ထားခဲ့ပြီးညနေပိုင်းရောက်မှဖယ်ရှားခဲ့ပါတယ်။ပခုတ်ကူမျိုးကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာလည်းမျက်ရည်ရိုးပုံးတွေတနက်တွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်သေဆုံးသူအနည်းဆုံး1ယောက်နဲ့ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။ဒဏ်ရာရသူတယောက်ကိုလုံခြုံရေးတွေကဖမ်းဆီးခေါ်သွားတယ်လို့လည်းမြို့ကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘိန်းမြို့မှာလည်းဆန္ဒပြသူတွေတနက်နေ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တည်ထားသလောက်ဘိန်းမှာတနက်တန်ရာနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။ဒဝယ်မြို့မှာတော့ပြစ်ခတ်နှိမ်နှင်းမှုကြောင့်6ယောက်ထက်မနည်းတေဆုံးတယ်လို့စေဝင်တန်းနဲ့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်အပါအဝင်အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်အာနာသိမ်းယူခဲ့တဲ့ February 1ရက်နေ့နောက်ပိုင်းကဒဝယ်မြို့ပြည်သူထောင်တောင်းစီဟာနေစဉ်လမ်းပေါ်ထွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီနေ့အနာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ဗကိုးမျိုးမှာလည်းလူငယ်နှစ်ယောက်တနက်ထိမှတေဆုံတယ်လို့ဗကိုးမျိုးကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။မော်လမြိုင်မျိုးမှာလည်းတေဆုံထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဘယ်နှစ်ယောက်လဲဆိုတာကိုတော့အတည်ပြုလို့မရသေးပါဘူး။အခုလိုမျိုးနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကင်အနာပိုင်တွေကပြစ်ခတ်နှိမ်နှင်းတယ်လို့အတော်များများလည်းဖန်ဆီးခံခဲ့ရပါတယ်။ဒီကနေ့ရန်ကုန်မြို့လဲတန်းဘက်မှာပြစ်ခတ်စင်မှာအနားမှာရှိတဲ့လမ်းတွေထဲကနေအိမ်တွေကထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့ကြပေမဲ့နှစ်ယောက်ကတော့အသက်ဆုံးသွားတယ်လို့ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့တဲ့အင်ရှင်နှစ်ယောက်ကသူတို့ကြုံတွေ့ခဲ့တဲ့အဖြစ်အပျက်ကိုပြောပြပါရယ်နှစ်ယောက်လုံးကအသက်20ဝန်းကျင်လူငယ်တွေဖြစ်ကြပါရယ်တယောက်ကဝမ်းပိုက်မှာတနက်ထိမှန်ခဲ့တာဖြစ်ပြီးတော့နောက်တစ်ယောက်ကတော့ဦးခေါင်းမှာတနက်ထိမှန်ခဲ့တာဖြစ်ပါရယ
်ဆိုင်ပေါ်ကကလေးကိုခေါ်ပြီးတော့ပြုစုပေးတဲ့အိမ်ရပါညီမတို့အိမ်မှာ၃ယောက်ပေါ့နော်တရားရ၃ယောက်ပါတယ်။ဘိုက်ခုချင်းပေါက်သွားတာ၁ယောက်ပြီးတော့ဒီပခုံးသားကိုထိသွားတာ၁ယောက်ခြေောက်အစ်စ်သားကိုထိသွား၁ယောက်၃ယောက်မှာမှအေးဘိုက်ပေါက်တော့ဒီမှာတော့အိမ်ရောက်ပြီးမကြဘူးအမအသက်ဆုံးဆုံးသွားရပေါ့နော်။ဟိုလမ်းမလေးကလည်းဒီပိတ်ချက်တော့လုံးလားဘလို့မှလည်းဒီမှာတော့မမိလိုက်ဘူးပို့တော့ပို့နေတယ်ဒီမှာတော့အိမ်ပါလေဟိုအသက်ဆုံးဆုံးသွားရပါ။နာမည်ကမီမီအောင်ဖဲနိုင်လို့ပြောပါတယ
်။အသက်ကောသိပါလားအသက်ကောသိရပါလား
။23ဝန်းကျင်လို့တော့တည်တယ်အတိအကျတော့မတည်ရဘူးကော။အဲ့ဒီပဝန်းကျင်လို့တော့ပြောတယ်အမဟုတ်ကဲ့
။တို့ပြစ်တော့ပြေးလာရင်လည်းအမတို့အိမ်ဘက်ကိုရောက်လာတာလားဟလာအဲ့ဒီဟာလေးလည်းပြန်ပြောပြပါလား
။ဟုတ်တယ်အမဒီလိုတော့ဒီလဲလန်းဂိုးစချောက်အဲ့ဒီအရှိအကြောင်းအထက်ကငါကြောင်းဆိုတာရှိရဲ့အဲ့ဒီမှာခလေးတွေကသူ့ဘာလို့ရှုပ်ပြီးတော့ဖိဖိချင်းစီလာတာပဲဒါပေမဲ့လမ်းပြစ်တာကြတော့လေဟိုးဒီလဲလန်းလမ်းဆုံးတက်မကနေပြစ်တာမဟုတ်ဘူးအမဒီစကားကြီးဘေးမှာလေလေးတဲ့အဆောင်ပေါ့နော်ဟိုဗာစီပင်တရချွေးချွေးအုတ်ချုံရင်းမှုရုံးစွာကြီးအဲ့ဒီအဆောင်ကနေနေရာယူပြီးတော့စနိုက်ပါနဲ့ပြစ်တာအမရဲ့ဒီလားတော့ကပုံခို့ပြီးတော့ပြစ်တာအဲ့ဒီချင်းနဲ့အမားတို့နဲ့ကြတော့မျက်နှာချင်းဆိုင်ပေါ့အဲ့ဒီကနေလမ်းနဲ့ဝင်လာလိုက်တာနဲ့အမားတို့လမ်းမဲဆိုတော့လေအဲ့ဒီလမ်းနဲ့ကိုသူကခလေးရေကိုဒဏ်ရာရကြီးလာတော့အမားတို့လည်းအိမ်ကြီးကအကုန်လုံးတက်နိုင်တော့ကူညီတော့အမားတို့အိမ်မှာအဲ့ဒီခလေးကရောက်လာတာဒါပေမဲ့ပြစ်ပြစ်ချင်းအဲ့ခလေးကိုသွားဆွဲလို့မနိုင်ဘူးဇက်တိုက်တွေပြစ်နေတော့အဲ့ခလေးကအဲ့ဒီပြစ်ဟိုထငါကြောင်းချစ်အဲ့ဒီခံစည်းရိုးရှေ့မာရင်ကိုတော်တော်အချိန်တကြာရှိနေတယ်အဲ့မာရင်ကိုတိုးလွန်နေပြီပေါ့အမားတို့ကြီးရောက်တဲ့အချိန်မှာတော်တော်အချိန်လွန်နေပြီ
အမေရတဲ့လောက်လေဆွဲလာကြတာပေါ့နော်ရတဲ့အချိန်မှာရတဲ့လိုတော့ဆွဲလာကြတာပါရှင့်
ဟုတ်ကဲ့ပါဒါကတော့ဟိုဘိုင်းမှာတနက်တန်းရရသွားတာပေါ့လေနောက်ဒီအကောင်းမှာတန်းရရပြီးတော့ဟိုရောက်လာတဲ့ចောင်းသားကိုလက်ခံပေးထားတဲ့အိမ်ရအမရောအခြေအနေပြောပြလို့ရမှာရှင့်
ဆောင်ငါရှိမှလေမျိုးလုံးပြန်တော့ပတိရစီကြတော့မားရင်ရောက်တော့အကုန်လုံးတော့ဝိုင်းပြီးတော့ဆရာဝန်နဲ့ခေါ်ပေးလိုက်တယ်အမဒီမားရင်များကလည်းဆရာဝန်ကြီးရှိတော့ဆရာဝန်ခေါ်ပေးလိုက်တယ်ဒါပေမဲ့ဒီဝါးပြီးတွေးရပတ်ပဲရစားအကုန်လုံးပြစ်ပြစ်နဲ့ဆိုအကုန်လုံးထွက်လာပြီအမရင်ရောက်တဲ့ချိန်မှလေသူ့ကိုဝုတ်ဝဲလို့ပြောတဲ့ချိန်မှသူကဝစ်တယ်ဒါပေမဲ့ထပ်ကြည့်လိုက်တယ်ထပ်ကြည့်တော့မျိုးလုံးကြည့်သွားတော့မျိုးလုံးကသူ့ချင်းပတ်သွားတယ်အဲ့တော့မျိုးလုံးပါမလားတော့မားရင်ရောက်တဲ့ချိန်မှလေ
အဲ့ဒီကလေးအဲ့ဒီဟုတ်ကဲ့ပါအဲ့ဒီကလေးရောဘယ်အသက်ဘယ်အရွယ်ရှိပါလဲဘယ်အရွယ်လဲသိရပါလားအဲ့ဒီကလေးကြောင့်ဘာသိရပါလဲရှင့
်23နှစ်ကလေးအတိအကျတော့ဘာလို့သူ့ပြင်နေကြီးကမားလို့ဆီမှာပါမလာဘူးမားလို့ကအကုန်လုံးဒီဘက်ကရက်ရက်ကအကုန်ဝမ်းကျွဲလာတော့လေအဲ့ဒီကုန်းကုန်းချင်းလေးတွေပဲလို့သူကတော့23လို့ပြောမြန်မာစာဌာနတော့မားလို့ပြောတယ်ဒါပေမဲ့သူကပြင်နေကြီးပါမလာတဲ့အတွက်သိနိုင်တယ်မားလို့ဒီချင်မသိရဘူး
အဲ့တော့အမားတို့လမ်းထဲမှာရောက်လာတဲ့ဒီဒရာရလူနာတွေထဲမှာသုံးသွားတာနှစ်ယောက်ပေါ့ခုနကဘိုက်ပွင့်သွားတာတစ်ယောက်နဲ့ဒီမျက်လုံးထိသွားတဲ့လူတစ်ယောက
်ဟုတ်တယ်ဒီဒရာတရားဆိုနှစ်ယောက်သုံးသွားတယ်အမားတို့လမ်းထဲမှာဒရာရတဲ့လူကပေါင်းရင်တော့9ယောက်မှ10ယောက်တွေသွားတာပေါ့
ဝမ်ပိုက်မှာတနက်တန်ရနဲ့တိတ်ဆုံးသွားတဲ့အသက်23နှစ်အရွယ်ចောင်းသားကိုညင်ကြီးအောင်ထက်နိုင်ဟာရန်ကုန်အနောက်ပိုင်းတက္ကသိုလ်အဝေးသင်မြန်မာစာနောက်ဆုံးနှစ်ចောင်းသားဖြစ်တယ်လို့ရန်ကုန်အနောက်ပိုင်းတက္ကသိုလ်ចောင်းသားများတမကဘာကတာများအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပြည်သူတွေနဲ့အတူရပ်တည်တယ်ဆိုတာပြသတဲ့အနေနဲ့ထိုင်ဝမ်မှာလည်းဒီနေ့ဆန္ဒပြကြပါတယ်။မြန်မာထိုင်ဟောင်ကောင်နဲ့ထိုင်ဝမ်တို့ကဒီမိုကရေစီတက်ကြွတဲ့လူငယ်တွေအွန်လိုင်းပေါ်မှာဖွဲ့ထားတဲ့ Milk Tea Alliance မဟာမိတ်အဖွဲ့ကဒီနေ့ February 28ရက်နေ့ကိုမြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်ဆန္ဒပြကြဖို့ဆော်ဩထားတာဖြစ်ပါတယ်။ထိုင်ဝမ်အမျိုးသားတက္ကသိုလ်ကចောင်းသားចောင်းသူတွေစုစုပေါင်းရာခိုင်နှုန်းလောက်ရှိတဲ့ဆန္ဒပြသူတွေဟာထိုင်ပင်မြို့မှာချီတက်ဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကဒေါင်ဆန်းစုကြည်ရဲ့ဓာတ်ပုံတွေဆေးရနာရှင်စနစ်ဆန့်ကျင်တဲ့ပိုစတာတွေမြန်မာနိုင်ငံက CDM လှူရှားမှုမှာပါဝင်သူတွေကိုထောက်ခံတဲ့စာတမ်းရုပ်ပုံတွေကိုဆောင်ပြီးတော့ကြွေးကြော်ဆန္ဒပြကြတာပါမြန်မာပြည်သူတွေခံစားနေရတာကိုမကြည့်ရလို့ဆန္ဒလာပြတာဖြစ်တယ်လို့မြန်မာနယ်ဝါတယောက်ကအခုလိုပြောပါတယ်
我们看到那一边的人很辛苦还有走在人这样子我看到雪什么时候我也心里是很难过的知道吗因为那不是我的小孩一样的
我们想要正义，我们想要和平，我们想要昂山素季上台。
မြန်မာနိုင်ငံမှာသွေးထွက်တန်ယူအကြမ်းဖက်နှိမ်နင်းနေတာတွေမြင်တွေ့နေရတာအင်မတန်စိတ်မကောင်းဖြစ်ရတယ်လို့ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီတရားမျှတမှုရှိပြီးတော့အေးအေးချမ်းချမ်းနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ကိုအာဏာပြန်ရောက်တာမြင်ချင်တယ်လို့ဒီနေ့ထိုင်ဝမ်ကဆန္ဒပြသူတွေကပြောပါတယ်။ Milk Tea Alliance အဖွဲ့ရဲ့မြန်မာနိုင်ငံအတွက်လက်ဖက်ရည်တောက်သပိန်ပေါင်းနှစ်အဖြစ်သတ်မှတ်ထားတဲ့ဒီနေ့မှာကမ္ဘာတဝန်းမှာရှိနေကြတဲ့မြန်မာတွေကလည်းဆေးရနာတိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲကိုအွန်လိုင်းကနေပါဝင်ဆန္ဒထုတ်ဖော်နေကြပါတယ်ရှင်။
ညပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 11803ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတတိယနေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဟောင်ကောင်မှာဒီကနေ့တနင်္ဂနွေနေ့ဒီမိုကရေစီရေလှုပ်ရှားသူဒါဇင်နဲ့ချီပြီးရဲစခန်းတွေကိုလာရောက်သတင်းပေးပို့ရမှာဖြစ်တယ်လို့သူတို့တွေကတချို့လဲအမျိုးသားလူညူရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံရဖို့ရှိပါတယ်
။我自己喺幾日都不斷安慰我家人啦。
ကျွန်တော်တို့ဟောင်ကောင်ပြည်သူတွေဟာဟောင်ကောင်အတွက်အလင်းပြပေးသူတွေပါ။အစိုးရအနေနဲ့ကျွန်တော်တို့ရဲ့ကိုယ်ပိုင်အခွင့်အရေးတွေကိုသိမ်းယူနိုင်ပေမဲ့တစ်ကမ္ဘာလုံးကဒါကိုစောင့်ကြည့်နေပါတယ်။အခုလိုခက်ခဲတဲ့အချိန်တွေမှာဟောင်ကောင်သားတွေစိတ်ဓာတ်ခိုင်ခိုင်မာမာယက်တည်နေတာကိုအားလုံးလည်းသိပါတယ်။ကျွန်တော်တို့တောင်းဆိုထားတဲ့အချက်၅ချက်ကိုတခုမှလျှော့ပြီးမှမဟုတ်ဘူးလို့ဟောင်ကောင်ဒီမိုကရေစီအရေးလှုပ်ရှားသူဂျင်မီရှမ်ကပြောပါတယ်။ပြီးခဲ့တဲ့နွေရာသီတုန်းကလည်းတရားမဝင်ပနာမရွေးကောက်ပွဲစီစဉ်သူဘယ်နီထိုင်းကလည်းသူဒီဥပဒေနဲ့တရားစွဲဆိုခံရနိုင်ခြင်းရှိတယ်လို့အွန်လိုင်းမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့မနေ့ပိုင်းရဲတပ်ဖွဲ့ဝင်ရောက်စီးနင်းမှုမှာထိုင်းနဲ့အတူဒီမိုကရေစီရေးလှုပ်ရှားသူ90ကျော်ကိုဖမ်းဆီးခဲ့တာပါ။ ူတို့ကိုပြီးခဲ့တဲ့ဇူလိုင်လအတွင်းကပနမရွေးကောက်ပွဲစီစဉ်ပြီးဥပဒေပြုအဖွဲ့အတွဲကိုယ်စားလှယ်ရွေးချယ်ဖို့ရည်ရွယ်လှုံ့ဆော်ခဲ့တယ်လို့ဆွဆွဲခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့သူတို့ရဲ့လက်ကင်ဖုံးတွေနဲ့ကွန်ပျူတာတွေကိုလည်းရဲတပ်ဖွဲ့ကသိမ်းယူထားခဲ့ပါတယ်။အခုရဲစခန်းကိုလာပြီးတော့သတင်းပေးပို့ရမယ့်သူတွေထဲမှာဒီမိုကရေစီရေးလှုပ်ရှားသူလူငယ်တွေနဲ့အတူအမေရိကန်နိုင်ငံသားလူအခွင့်အရေးရှိနေ John Clancy လည်းပါဝင်ပါတယ်။လူဦးရေ 9.5 သန်းရှိတဲ့ဟောင်ကောင်မှာအလို့သဘောကျင်းပခဲ့တဲ့ဒီပနာမရွေးကောက်ပွဲမှာမင်းဆန္ဒရှင်6သိန်းပါဝင်မဲပေးခဲ့တာဖြစ်ပြီးအခုလိုရွေးကောက်ပွဲစီစဉ်သူတွေကိုဖမ်းဆီးတရားဆဲဆိုမယ်လို့ရဲ့အပေါ်မှာဒီမိုကရေစီရေးလှုပ်ရှားသူတွေကပြစ်တင်ရှုတ်ချခဲ့ပါတယ်ရှင်။American အစားအသောက်နဲ့စီးပွားကုကဲရေးဌာန FDA က Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးတရားဝင်အသုံးပြုခွင့်ကိုစနေနေ့ကခွင့်ပြုလိုက်ပါတယ်။တချိန်သာထိုးနှံမှုလိုအပ်တဲ့ဒီ Johnson & Johnson ကာကွယ်ဆေးကိုအစောဆုံးတနင်္လာနေ့ကစပြီးတော့လူတွေကိုထိုးပေးဖို့အခွင့်ပြုလိုက်ပါတယ်။လီလာစမ်းသပ်မှုတွေအရာဒီကာကွယ်ဆေးက COVID-19 နောက်ဆက်တွဲရောဂါလက္ခဏာတွေကို8500ခန့်လုံးထိထိရောက်ရောက်ကာကွယ်ပေးနိုင်တယ်လို့ဆိုပါတယ်။John Hopkins Coronavirus သုတေသနစင်တာစနေနေ့ညနေပိုင်းအထိစီးရင်တွေအရာအမေရိကန်နိုင်ငံတွင် COVID-19 ကူးစက်သူ 28.5 သန်းနဲ့သေဆုံးသူက 9,100 နီးပါးရှိပါတယ်။အခုလို Johnson & Johnson Company ထုတ် COVID-19 ကာကွယ်ဆေးအသုံးပြုခွင့်ပေးလိုက်တဲ့အပေါ်မှာသမ္မတ Joe Biden ကတဟာသတင်းကောင်းဖြစ်ကြောင်းနဲ့ပြည်သူတွေအနေနဲ့သတိလက်လွတ်မနေဖို့လက်ဆေးကြဖို့လူချင်းခက်ခွာခွာနေဖို့နဲ့နှာခေါင်းဆီးတွေဝတ်ဆင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဒီကာကွယ်ဆေးက FDA ကအသုံးပြုခွင့်ပေးလိုက်တဲ့တတိယမြောက်ကာကွယ်ဆေးဖြစ်ပါတယ်။မလအကုန်ပိုင်းလောက်မှာအမေရိကန်နိုင်ငံတွင်ကာကွယ်ဆေးတန်20လောက်နဲ့နွေရာသီလောက်မှာတန်100လောက်ဖြန့်ဖြူးပေးနိုင်မယ်လို့ခန့်မှန်းထားကြောင်း Johnson & Johnson Company က AP သတင်းကိုပြောပါတယ်ရှင်။စနေနေ့အစောပိုင်းကအမေရိကန်အောက်လွှတ်တော်ကအတည်ပြုထားတဲ့ COVID-19 ကာလအကူအညီပေးရေးဆိုင်ရာဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့အမြန်ဆုံးအတည်ပြုပေးဖို့သမ္မတ Joe Biden ကတောင်းဆိုလိုက်ပါတယ်။
And the people of this country have suffered far too much for too long.
American people တွေသိပြီးတော့ထိခိုက်ခံစားနေရတာဟာအတော်ကလေးအချိန်တရှိနေပါပြီ။အဲ့ဒီထိခိုက်ခံစားမှုတွေတက်တာရရအောင်လှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်။ခုဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းမှုအချိန်ကျန်ပါပြီလို့သမ္မတ Joe Biden ကအင်ဖြူတော်မှာပြောပါတယ်။ American dollar 1.9 trillion သုံးဆွဲမဲ့အကူအညီပေးရေးဥပဒေမူကြမ်းက COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးလုပ်ငန်းတွေပြည်내နဲ့ဒေသဆိုင်ရာအစိုးရတွေနဲ့တန်းနဲ့ချီတဲ့ American ပြည်သူတွေကိုအကူအညီပေးဖို့ရည်ရွယ်ထားပါတယ်။အခုအခါဒီဥပဒေကြမ်းကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာတော့အများခံမှန်းထားတဲ့အတိုင်းဒီဥပဒေမူကြမ်းကိုပါတီပေါ်မှာအခြေခံပြီးတော့ထောက်ခံမဲပေးခဲ့တာဖြစ်ပါတယ်။ Democrat မဲ219မဲ Republican မဲ212မဲနဲ့ဆုံးဖြတ်ခဲ့တာပါ။ဒါက Joe Biden အတွေ့သမရဖြစ်လာပြီးနောက်ပိုင်းမှာဥပဒေပြုလွှတ်တော်မှာပထမဆုံးအကြိမ်အောင်ပွဲရခဲ့တာလည်းဖြစ်ပါတယ်။ဒီမိုကရက်အမတ် 50 နဲ့ Republican အမတ် 50 အညီအမျှရှိနေတဲ့အထက်လွှတ်တော်မှာဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်တဲ့အခါမှာတော့ဒုတိယသမရ Kamala Harris ရဲ့မဲနဲ့အဆုံးဖြတ်ပေးရမယ့်အလားအလာရှိပါတယ်ရှင်။American အစိုးရအနေနဲ့ Saudi Arabia နိုင်ငံနဲ့ပတ်သက်တဲ့ကြီးညာချက်တစ်စောင်းကိုတနင်္လာနေ့မှာထုတ်ပြန်မှုရှိတယ်လို့သမ္မတ Joe Biden ကပြောပါတယ်။ Saudi သတင်းတောက် Jamal Khashoggi ကိုလွတ်ကျန်မှုမှာ Saudi ရင်ရှိမင်းသား Mohammed bin Salman နဲ့ခွင့်ပြုချက်မရဘဲနဲ့လွတ်ကျန်မှုဖြစ်နိုင်ခြင်းနှေးပါလွန်းတယ်လို့ကောက်ချက်ချထားတဲ့ထောက်လှမ်းရေးအစီရင်ခံစာတစ်စောင်းကိုလူသိရှင်ကြားထုတ်ပြန်ပြီးမှသမ္မတ Biden ကအခုလိုပြောလိုက်တာပါ။Sorry အင်ရှိမင်းသားပေါ်မှာတင်းမာတဲ့မူဝါဒချမှတ်ခြင်းမရှိတာကြောင့် American အစိုးရအနေနဲ့ဝေဖန်မှုတွေရင်ဆိုင်နေရတာလည်းဖြစ်ပါတယ်။တောက်ကြနေကလူအများတည်အောင်ထုတ်ပြန်ခဲ့တဲ့ထောက်လှမ်းရေးအစီရင်ခံစာမှာတော့ Washington Post သတင်းစာဆောင်းပါးရှင်ခါရှိုဂျီဟာ2018ခုနှစ်အောက်တိုဘာ2ရက်နေ့ကတူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးကိုလာရောက်ဖို့မျှော်ခေါ်ခံရပြီးအဲဒီကောင်စစ်ဝင်ရုံးထဲမှာအင်ရှိမင်းသားနဲ့ဆက်နွယ်နေတဲ့ထောက်လှမ်းရေးတွေရဲ့တပ်ဖြတ်တာကိုခံလိုက်ရတယ်လို့ဖော်ပြထားပါတယ်။American အနေနဲ့ဆော်ဒီနဲ့ဆက်ဆံရေးခိုင်မြဲအောင်ကြိုးပမ်းနေပေမဲ့ American ရဲ့စံတန်ဘိုးတွေနဲ့ကိုက်ညီမှုရှိရမယ်ဆိုတာကိုသမ္မတ Biden ကရှင်းရှင်းလင်းလင်းပြောကြားပြီးဖြစ်ကြောင်းလဲ American နိုင်ငံသားရေးဝန်ကြီး Anthony Blinken ကပြောပါတယ်။တကြွလှုပ်ရှားသူတွေအစိုးရစန့်ကျင်သူတွေနဲ့အသင်းတော်တွေကိုတိုက်ခိုက်တပ်ဖြတ်နေတာတွေကိုဆော်ဒီအစိုးရအနေနဲ့ရပ်ဆိုင်းရမှာဖြစ်ပြီး American အနေနဲ့တိခတ်မှာမဟုတ်ဘူးလို့လဲ Blinken ကပြောပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ရန်ကုန်မြို့မှာဒီကနေ့မှာတော့အာရှနေဦးတော်လန်ရေးလို့သတ်မှတ်ပြီးအာနာရှင်စန့်ကျင်ရေးအင်းနဲ့အာနယ်ဆန္ဒပြဖို့ပြင်ဆင်ကြတာမှာရန်ကုန်မြို့နေရအနှံ့မှာတော့အင်အားသုံးဖြိုခွင်းတာတွေကြောင့်ဒေဆုံးထိခိုက်ဒဏ်ရာရသူအများပြားရှိခဲ့ပါတယ်။ဒီအကြောင်းကိုကိုယ်တိုင်သတင်းတွားယူခဲ့ကြတဲ့ VOA သတင်းတောက်တွေရဲ့ပြောပြချက်တွေကိုကျွန်မမေခါကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်ရန်ကုန်မြို့အနှံ့ကစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်တွေကတနက်ကြီးတွေ၊ရာဘာကြီး၊မီဂိုဘုံ၊အတံမိုင်းတွေ၊လေးခွတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ရန်ကုန်မြို့မှာတော့လူလေးဦးထက်မနည်းတေဆုံးခဲ့ပြီးဒဏ်ရာရသူဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်။မနေ့အစောပိုင်းကစလို့ရန်ကုန်မြို့မှာရှိတဲ့မြို့နယ်အသီးသီးကနေထွက်လာမဲ့ဆန္ဒပြသူတွေကိုမြို့နယ်တွေထိတ်မှပိတ်ပြီးပစ်ခတ်ဖမ်းဆီးရာတွေလုပ်ခဲ့ပါတယ်။တာဂေတာ၊တာမွေ၊ကြောက်မြောင်း၊တင်ငန်းကျွန်း၊တောင်တကုန်၊ကမာရွတ်၊လှယ်တန်း၊မြင်းဒီကုန်း၊စမ်းကြောင်း၊ရန်ကင်း၊တောင်ကလာစားတဲ့မြို့နယ်တွေကထွက်လာမဲ့ဆန္ဒပြတပိတ်စစ်ကြောင်းတွေအနေနဲ့စုရက်ကိုမသွားနိုင်အောင်မြို့နယ်တွေအတွင်းမှာရင်ပစ်ခတ်ဖမ်းဆီးတာအင်အားသုံးနှိမ်နင်းတာတွေနဲ့လူစုခွဲအောင်လှုပ်ဆောင်ခဲ့ကြတာပါရန်ကုန်လှဲတဲ့မှာဒီမနက်စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲကိုပစ်ခတ်ဖြုတ်ခွင်းရမှာကြီးစစ်နဲ့ပစ်တယ်လို့ယူဆရနိုင်တဲ့ဒဏ်ရာတွေရခဲ့ကြပါတယ်လှဲတဲ့ဆန္ဒပြပွဲကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကျမတို့ VOA သတင်းတောက်ကိုစီသူကိုမေးကြည့်ပစ်ခဲ့ပါတယ်ကိုစီစုရဲ့လေတန်းမှာဒီကနေ့အဖြစ်ပြက်တွေကိုနည်းနည်းလောက်ပြောပြပေးပါဦ
းကျွန်တော်တို့လေတန်းခုနှစ်လမ်းလေးကိုပြေးဝင်တဲ့အချိန်မှာကျွန်တော်ပြေးနေတဲ့နောက်မလမကမှာပါလာတဲ့သူတယောက်ကိုလေပင်ကိုကြီးစက်မှန်ပါတယ်ဆိုအဲ့ဒီမှာလဲပရိုက်တာဈေးဝန်နန်းတွေရောက်လာပြီးတော့ဒီနီးစရာဆရာဝန်ဈေးကန်ကိုခေါ်သွားပါလေပြီးတော့ရေးဘော်ကားကိုလည်းခေါ်ပြီးတော့ဈေးရုံကိုပို့လိုက်ပါလေကျွန်တော်တို့နောက်ဆက်တွဲကြားရတာတော့အဲ့ဒီဈေးရုံပို့လိုက်တဲ့တနတ်မှန်တဲ့လူနာဆုံးသွားတယ်လို့ကြားရပါတယ်တပြိုင်တည်းမှာပဲဒီလေရန်လာမအပေါ်မှာလူတယောက်ဒီအာရကငါးချောင်းရှိမှာတနတ်ထိုင်အောင်လဲနေပြီးတော့ဒဏ်ရာရနေရလို့ကြားလို့အနီးနားလူတွေကသွားပြီးတော့ဆွဲပြီးတော့ခေါ်တဲ့အခါမှာဒီလူအသက်ဆုံးရှုံးနေတယ်လို့လဲအဲ့ဒီပရိုက်တာကူညီတဲ့သူတွေကဈေးကနေကျွန်တော်တို့ကြားပါတယ
်ရန်ကုန်မြို့ကဆန္ဒပြသူတွေအ धिक စုဝေးရာဖြစ်တဲ့မြင်းဒီကုန်းစမ်းကြောင်းမြို့နယ်ဘားကရလမ်းမှာအင်အားသုံးဖြိုခွင်းတာတွေရှိခဲ့ပါတယ်မနေ့ပိုင်းကလေးကမီဂိုဘုံနဲ့ပစ်ခတ်တယ်လို့ဆန္ဒပြသူတွေကိုအင်အားသုံးဖမ်းဆီးတာတွေရှိခဲ့လို့အဲ့ဒီနေရာကိုရောက်နေတဲ့ကျွန်တော်တို့သတင်းတောက်မအက်ကနုံကပြောပါတယ်
မျိုးတိခဆိုင်နေပူတွေကဒီအတန်ကျန်ပြိုခွဲခဲ့တယ်။ထိုင်ကြည့်နေတဲ့သူတွေကရောသူတို့စွဲခေါ်သွားတယ်။ဟိုရဲ့ဆန္ဒတွေ့ရတယ်ပေါ့နော်။ဟိုနံပါတ်တောက်နဲ့ချိန်မှာပဲ3-4ရောက်လောက်စွဲခေါ်တော့သွားတာတွေ့ရတယ်ပေါ့နော်။နော်လမ်းတွေလမ်းချိန်မှာပေါ့သူတို့အိမ်မှာစောင့်ဆိုင်နေတယ်။သမားပြတဲ့သူတွေကလည်းဒီအိမ်ထဲမှာဝင်ပုံးဝင်ပြေးနေရတယ်ဆိုတော့အဲ့ကနေထွက်လာရင်သူတို့ဖမ်းဖို့အတိစောင့်ဆိုင်နေတာပေါ့နော်။သတင်းသမားကိုလည်းမချောင်ဘူးပေါ့နော်။သတင်းသမားကိုတွေ့ရင်လည်းစွဲတယ်။ကောက်စွဲသွားတာတော့အရင်ကဖမ်းဆီးသွားတာမျိုးအဲ့လိုမျိုးတွေ့ရတယ်ပေါ့နော်။လောက
ရန်ကုန်မြို့ရဲဖြစ်တဲ့ဗိုလ်ချုပ်လန်းတိမ်ဖြူလန်းတဝိုက်မှာလဲရဲတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးဖြိုခွင်းမှုတွေရှိခဲ့ပြီးဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီနေရာနာမှာတရင်ကိုရင်တွားယူခဲ့တဲ့ VOA သတင်းတော်ဦးမိုးစောကဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပြပါရစေ။ကျောင
်းနေရာကျောင်းသားတွေကအဲ့ဒီမှာစူရဲစုပေါ်မှာမနေ့ကစူကြတယ်လို့ပြောရဲရှင်းနာကြီးကျော်တော့မှာပေါ့လေ။အဲ့ဒီချိန်မှာသူတို့လူစုနေတဲ့ချိန်မှာပဲဒီတပ်ဖွဲ့တွေကအားရှိစရာရောက်လာတော့သူတို့ကကိုယ်ကိုပိုင်းနေပေါ့လေ။ဒါနဲ့ဆိုတော့အဲ့ဒီချိန်မှာကျွန်တော်များကရေတော်တက်ကိုပေါ့ဒီတင်ပြန်တဲ့ပုံကိုပြောပါတယ်။ဒီဇန်နာလာပေါ့အဲ့ရောင်းဒီဇန်နာပေါ့အဲ့ဒီလမ်းတစ်ခုကိုဆက်ကြည့်ကြရတယ်။ဆက်ကြည့်တော့ဘာဆက်ကြည့်ချင်ပါအင်းနေရတယ်ပေါ့သူလက်ခံထားတယ်။သူကပုံချောင်းနေတဲ့ကျောင်းသူကျောင်းသားတချို့ကတော့ဒီနေရာမှာကိုသူစိုးရိမ်နေတဲ့အခါမျိုးရှိရပေါ့လေဒီလိုမျိုးတော့မှအခင်ကင်းရှိနေပါတယ်ဆိုတာမျိုးပြောရပေါ့လေ
မြို့နယ်အသီးသီးမှာဆန္ဒပြသူတွေဖမ်းဆီးခံနေရသလိုဒဏ်ရာရသူတိတ်ဆုံးသူတွေလည်းရှိနေပြီးအရေးအတွက်ကို VOA အနေနဲ့တိကျအတိမပြုတ်ပေးနိုင်သေးပါဘူး February 28ရက်နေ့မနေ့ကတရက်ထဲမှာအာနာရှင်စန့်ကျင်ရေးဆန္ဒပြသူအယောက်900ကျော်ကိုဖမ်းဆီးခဲ့တယ်လို့စစ်အုပ်ချုပ်ရေးကောင်စီကထုတ်ပြန်ထားပါတယ်ရှင်
ဆရာနာတိမ်မှုစန့်ကျင်တဲ့မန္တလေးဆန္ဒပြပွဲတွေကိုဒီကနေ့လုံခြုံရေးတပ်တွေကဖိကပ်နေနေရမှာလူနာဦးတက်မနေတည်ဆုံပြီးအများပြားဒဏ်ရာရခဲ့ပါတယ်ဒီအကြောင်းကိုကျွန်တော်ထောက်အောင်ခန့်ကသတင်းပေးပို့လိုက်ပါတယ်
ဒီကနေ့ဖေဖော်ဝါရီ28ရက်မန္တလေးမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်နှစ်ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တာပါ။တေဆုံးသူတွေဟာဥက္ကဋ္ဌမှန်ပွင့်ထွက်တေဆုံးခဲ့တာဖြစ်ပါတယ်။တေဆုံးမှုနဲ့ပတ်သက်လို့မျက်မြင်တွေ့ရှိသူတို့က VOA ကိုခုလိုပြောပါတယ
်။ကျွန်တော်တို့ဒီရဲတွေမလာခင်တော့ပေါ့ဒီ65လမ်းမှာကျွန်တော်တို့ဒီလမ်းကို okay နဲ့လမ်းပိတ်တယ်လမ်းပိတ်ပြီးတော့အမှဒီ64လမ်းဖက်ဟော66လမ်းဖက်ကနေပြီးတော့အတန်ရဲကြီးလာပြီးရဲကြီးလာပြီးဆိုတော့ကျွန်တော်ဒီအိမ်တကားထဲဝင်ပြောအိမ်ဝင်ထဲဝင်လိုက်တယ်ပေါ့အဲ့ချိန်မှာအဲ့အထီးထီးမဲ့ဦးလေးက65လမ်း40တောင်းမှာအဲ့နေပြီးတော့40ဒီတောင်းနဲ့ဝင်လာဒီနောက်လေးမှာပဲရှိသေးတယ်အဲ့ဒါနှစ်ယောက်တယောက်ကသူ့နောက်မှာတယောက်ပါလေသူ့နောက်ကတယောက်ကဆိုင်ရယ်ပေါ်ကနေအစင်းပြီးတော့နောက်လေကြည့်သူကဆိုင်ရယ်လေးကိုခွာရက်ကလေးအမချက်ချင်းလဲသွားတာခေါင်းတော်ထိသွားတော့ဆိုင်ရယ်အုတ်ထုတ်အနီရောင်နဲ့ဆိုင်ရယ်ကလည်းအနီရောင်လေ
းပြည်သူတွေကလည်းရဲတွေဝင်ရောက်နိုင်အောင်လမ်းမတွေမှာအတားအဆီးတွေပြုလုပ်ကြပါတယ်အတားအဆီးတွေပြုလုပ်လို့စစ်တပ်နဲ့ရဲက66လမ်းတစ်လျှောက်ပစ်ခတ်တာတွေပြုလုပ်ခဲ့လို့ကြီးစံထိမှန်ပြီးဒဏ်ရာရခဲ့သူတွေရှိပါတယ်ကြီးစံထိမှန်ဒဏ်ရာရရှိတာကိုမျက်မြင်တွေ့သူတူက
အစားတော့တနက်တန်နဲ့တန်နေတော့ကြားနေရတယ်ဒါပေမဲ့ကျွန်တော်တို့အဲ့နောက်အုံနီကလေးလာမှဆိုးလို့ပြီးတော့လမ်းပိတ်တဲ့အနေနဲ့အုံနီကလေးပြစ်နေကြအဲ့ချိန်မှာထိသွားအဲ့တယောက်ကဘာအတန်အတန်ပဲကြားလဲတိုက်သူကမပြောင်းတတ်ပါဘူးပြစ်လဲအဲ့ဒါကျွန်တော်မှားပြီးတော့ဒီကနေ့ကအချင်းခေါ်လိုက်ရတယ်ပေါ့
ဒီကနေ့ညနေပိုင်းဒီစစ်တပ်နဲ့ရဲကပစ်ခတ်မှုတွေဇက်တိုက်ပြုလုပ်နေပြီး82လမ်း35လမ်းနဲ့36လမ်းတောက်မှာအမျိုးသမီးတူဦးကောင်းကြည်စံထိမှန်ပြီးတည်ဆုံသွားပါတယ်ဒီကနေ့မနက်ပိုင်းမှာတော့ကျောင်းသားသမဂ္ဂပေါင်းစုံစေတကတူပေါင်းစုံအင်ဂျင်နီယာတပိတ်နဲ့ဆရာဆရာမတွေနဲ့လူသိန်းချီပါဝင်တဲ့တပိတ်ပေါင်းစုံဟာ62လမ်းနဲ့မနော်ရီလမ်းတော့မှာစုဝေးပြီးထိုင်တပိတ်ပြုလုပ်ခဲ့ကြပါတယ်။ထိုင်တပိတ်ပြုလုပ်ပြီးလူစုခွဲချိန်မှာတော့စစ်တပ်နဲ့ရဲဟာဖြိုခွင်းမှုလာရောက်ခဲ့ပေမဲ့ပြည်သူတွေကလမ်းများပိတ်ဆို့တားဆီးပေးခဲ့လို့ဖြိုခွင်းလို့မရခဲ့ပါဘူး။ဆန္ဒထုတ်ပေါ်ရမှာပူပေါင်းပါဝင်မှုလာရောက်ပြင်ဆင်နေတဲ့ဆရာဝန်တွေရှိတဲ့မန္တလေးကရင်300ကိုအင်အားများပြားနဲ့လာရောက်ဝိုင်းခဲ့ပြီးမဲဖမ်းဆီးခံခဲ့ရတာတော့မရှိခဲ့ပါဘူးဆရာနာသိန်းစန့်ကြီးဆန္ဒပြပွဲတွေစခဲ့တဲ့အချိန်ကစပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်မှုကြောင့်ဒီနေ့ထက်ထိမန္တလေးမှာတေဆုံးသူ9ဦးထိရှိနေပါတယ်ခင်ဗျာ
မြန်မာနိုင်ငံအနှံ့မှာဆန္ဒပြကြတဲ့တပိတ်စစ်ကြောင်းကြီးတွေကိုလုံခြုံရေးတပ်တွေကပစ်ခတ်ဖြိုခွဲတာတွေရှိခဲ့တဲ့အတွက်ဒဏ်ရာပြင်းထန်သူတွေနဲ့တေဆုံးသူတွေပိုများလာနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံရဲ့မြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့မန္တလေးတို့မှာဆန္ဒပြစစ်ကြောင်းတွေကိုတနက်နေ့ပြစ်ခတ်ဖြိုခွဲတာတွေရှိခဲ့တယ်လို့ပဲတနင်္သာရီတိုင်းဒဝဲမြို့၊ဘိတ်မြို့၊မကွေးတိုင်းပခုတ်ကူနဲ့ပဲခူးတို့မှာလည်းပြစ်ခတ်ဖြိုခွဲမှုတွေရှိခဲ့တဲ့အတွက်ထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။ဒဝဲခရိုင်မှာဒီကနေ့မြို့နယ်၄ခုစုပေါင်းပြီးအင်အား2သိန်းကျော်ပါဝင်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြသူတွေကိုမနက်9နာရီခွဲဝန်းကျင်လောက်မှာရဲနဲ့စစ်တပ်ကကြိုတင်အသိပေးတာမျိုးမရှိဘဲဆန္ဒပြလူအုပ်စုတွေခြေထဲကိုဖြတ်ဝင်ပြီးတော့မြေကြီးယိုပုံးပစ်တာ၊ရာဘာကြီးနဲ့ပစ်တာ၊တနက်ပစ်ဖောက်တာ၊ခြေစစ်တွေနဲ့ပစ်တာတွေလုပ်ခဲ့တဲ့အတွက်ဒဏ်ရာရသူတွေများပြီးတနက်ဒဏ်ရာကြောင့်တည်ဆုံးသူ9ဦးအထိရှိခဲ့တယ်လို့ဒီနေ့ဒဝဲ NLD တပိတ်စစ်ကြောင်းမှာပါဝင်ပြီးတော့ကိုရိုင်းရာဘာကြီးနှစ်ချက်ချိမှန်ခဲ့တဲ့ကိုဆိုင်ကိုကိုထုံးက VOE ကိုပြောပါရစေ
။ဟုတ်ကဲ့တပြက်ဟိုဝင်လာပြီးတော့ရာဘာကြီးနဲ့ပစ်တယ်၊မြေကြီးယိုပုံးတွေနဲ့ပစ်တယ်၊အခြေစစ်တွေနဲ့ပစ်တယ်။အဲ့ဒီဟာက300ခက်မနှဲမှာဖြစ်တယ်စုစုပေါင်းနောက်ဆုံးသိရတဲ့စုစုပေါင်းဆိုလို့ရှိရင်တိတ်ဆိုးတဲ့သူဦးရေကအခုလောလောဆယ်မှာ9ယောက်ရှိနေပြီဒီအရေးပေါ်ခွဲစိတ်ဥက္ကဋ္ဌခံနေရတဲ့တယောက်ကရှိတယ်ဒါပေမဲ့ဆက်အန်ဒီရဲ့တော်တော်ဆိုးရနေရတယ
်ရဲတွေရဲ့အနောက်မှာရှိနေပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရထားပုံရတဲ့လဲနေတဲ့အမျိုးသားတယောက်ကိုရဲတွေကကားပေါ်တင်ခေါ်သွားပြီးအခုထိဘယ်မှာရှိနေသလဲအသက်ရှင်နေသေးသလားဆိုတာကိုမသိရသေးဘူးလို့လဲကိုဆိုင်ကိုကိုထုံးကပြောပါတယ်တိခိုက်တံကြာရသူက50ဝန်းကျင်လောက်ရှိပြီးတော့20လောက်ကဖမ်းခံထားရတယ်လို့ဆိုပါတယ်။ဒီနေ့ဖြစ်တဲ့ပစ်ခတ်မှုတွေမှာလုံခြုံရေးတပ်ဖွဲ့ဘက်ကဘယ်လိုပုံစံနဲ့ပစ်ခတ်ခဲ့တယ်လဲဆိုတာကိုကိုဆိုင်ကိုကိုထုံးကအခုလိုပြောပြပါတယ်
။ပြည်သူ့ခေါ်တွေလည်းအများကြီးဖိုင်ပါဟိုအစီတတောက်ထည့်တယ်တတောက်ထည့်ပြီးတော့တစ်ချက်ပစ်တယ်တတောက်ထည့်တယ် rifle လိုဟာမျိုးနဲ့ပစ်တာတွေ့ရတယ်ပြီးတော့ပေးချာပြီးပေးချာချေရပစ်ခတ်တယ်ဆိုတာကပြောလို့ရတယ်ဘာလို့ဆိုတော့ဒူးထောက်ပြီးတော့ပေးချာချေရည်မိုးဆိုးကကားကောင်ကိုပြည့်တဲ့ပုံစံမျိုးနဲ့သူတို့ကအေချာချေရည်ပြစ်ခတ်တာကိုကျွန်တော်တို့တွေ့ရတယ
်။ဟုတ်ကဲ
့အဲ့ဒါကိုလည်းကျွန်တော်ရုပ်တံကြိုက်ထားတာရှိတယ်မှတ်တမ်းလည်းလုတ်ထားတာရှိတယ
်။ဘိတ်မြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွဲခဲ့တာကြောင့်တိခိုက်ဒဏ်ရာရသူ60ကျော်လောက်ရှိနိုင်ပြီးတော့ဖမ်းဆီးခံရသူက100ဝန်းကျင်ရှိနေနိုင်တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ဗိတ်ဒေသခံတူကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးတာတွေကြောင့်ပြည်내တဲကိုခုန်ဖင်းသွားတဲ့သူတွေရှိသလိုတူးတည်ဆုံးတယ်ဆိုတဲ့တဲ့င်းကိုလည်းအတီးပြုတ်နိုင်ဖို့ကြိုးစားနေတယ်လို့သူကပြောပါတယ်
Lolo, my boy named Aiden, could not confine Lumia, the Uma. Manetawa, Guna, the Chukwania, Maro, Diani, Chiavido, Uni, Dinida, Ludia, Rotanoro, the CD, Madame Rotano, Diare. Demeto Donaleve, Wakuja, Nichanoro, the Tekago, or dead body, or Tonoro Kuji, or like Condelo, the Lumia, the U. I don't know, Tonoro, confine Lua, the Doke, the Chini, Chini, the Mother Help.
不过嘛嘞，三大家市长我别开票快了，又落过来对。对成都呢，提开单家车都是开比我五六平时开下来路。不过对大看三大家都五零过个表白嘞。
三大家有问题了嘛？就那个六零年的八万的车嘛，那一天嘛，都不敢那个叫傻逼叫逼的，傻逼叫逼逼呢，逼逼叫这个啊，逼六零的逼的，逼六零妈妈就那么干的，就逼的逼的。东要啊，今年的路线东要加上嘞，啊，绿东的那个。等下压下来，而且妈妈拿下那个啊，第一天等下压来，估啊不过使用嘛，这比较估当我看明白的。
不过股票嘛嘞，别看票亏难涨，没有大的乌跌送给比较，只看等下压度三五天没耐心给来喽。不过股市那边不嘛，八万呢，五毛毛啊，表白嘞。
从那到零八年也没得来的钱多，是吧？手机了嘛，就咖啡那里嘛，温饱你了，哎呀，你家几多了表嘞？你这你这呗，你家几多了？有的就按了，再一拉了，没压住，哇，你没用啊！我那。
唯有一个那送压器他的子女也输赢，是等那些别看那年那张，你妈那个昨晚对成都那些文件了，新年路第二把的先，怎么一等那出吗？
杨公马弟呢？是那表哥家的，谁得个多个？江南人呢？谁问那里个？阿那把那个江派票快比了，是那表哥嘛？把温度那家叫个喷水给把的。但是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我
想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是
我想
要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的是我想要的有点难看的，就是娃娃玩的非常稀缺的，哪里搞来的？还是嘛，野家也要的，野家不他妈都要的，就低了咯。还是起码八大的起码，再不八的起码，再起码那半年你不要八的，还是不要低。因为那里就是亏嘛，那么亏，那么亏，然后挣了就掉了。还起码，你要嘛去年，然后现在在那都变掉了，然后陆续亏回来，都娃娃挣他家的钱，然后娃娃老弟人家在跟他家的对。那里面都是比较大的概念，七千多了吧？哦，楼啊，套房子那么少，哦，是不是这个？我知道这个变多年差了我们，都七千多了嘞，多了嘞，起码现在对比哦，哦，大牛都没有比哦，都是后来比较矮，多了嘞，起码怎么样？上海要老少啊？那上海老多了比较起码，因为哎，现在国贸他妈都发起来点工啊，就那些都买新年都天天在讲，就那嘛，这里新年大好了，就那大年大家都比较高起来的。现在这个情况，这个工人来话，你这几年有这么多的，这个工人情况，今年可以有问题的。他说，主要是我讲，我们情况，这个高楼拿不住，这里搞的，这边这边出大的情况，当年的加单比比较低一点，然后外地工人啊，他们就要去接驳，接驳企业来讲有困难的。我们话这些看见了，市场里的工人很惨的，下一个很难干的，这个这个就是现在干的，好比像你的事业，这个就得看看来努力啊。
Tigay Daya, Yadar, and Lucien, Blau, Chile.
Tigay ီးရိုက်တန်ရရပါတယ်လူချင်းအတိကြမှာဒါတချို့ကလေးတွေမှာကျွန်တော်တို့ပြန်ဆွဲနိုင်တဲ့အတွက်လွတ်လာတဲ့ကလေးရှိတယ်အတိကြအချင်းလေးဆိုမရှိဘူးအနည်းဆုံး7ရက်ပေါင်းလုံးကျမှရှိတယ်အဲ့ဒီထဲမှာဆန်ရောက်တာကျွန်တော်တကယ်အရေးပေါ်ဖြစ်တာလေအရေးပေါ်ဖြစ်တာဆိုတဲ့အချိန်မှာတရားကခေါင်းရိုက်ခံလိုက်ရတယ်အခုံးလည်းရိုက်ခံလိုက်ရတယ်
ဒီနေ့မြေကြီးနားမြို့မှာစစ်အာဏာရှင်စန်းကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေတင်ကနေဖြိုခွင်းရမှာထိခိုက်တန်ရာရရှိခဲ့တယ်လို့လူများများဖန်ဆီးခံရတဲ့ကြောင်းပြောပြပြီးမှာပါကျွန်တော်နိုင်ကွင်းအိမ်ပါဒီကနေ့မနေ့မြေကြီးနားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကရာဗာတနတ်နဲ့ပြစ်ဖောက်ဖြိုခွင်းခဲ့တယ်လို့တပိတ်ဥဆောင်သူမျိုးသမီးတူကပြောပါတယ်
ခုလက်ရှိနောက်ဆုံးအခြေအနေကတော့ဒီမနေ့ပိုင်းကနေပြောမယ်ဆိုတော့ကျမတို့ဒီဆွေရဲ့အနေနဲ့တော့ plan AB တော့ထားရှိခဲ့ရပေါ့နော် plan AB ထားရှိခဲ့ပေမဲ့ကျမတို့ဒီတပိတ်စစ်ကြောင်းဟာဆိုလို့ရှိရင်ပါရအများကြီးနဲ့ကျမတို့ရဲ့ပထမ plan A ဆွေရဲ့ကိုဖြိုခွင်းခံရတယ်ပေါ့နော်ပြီးရင် plan B အနေနဲ့ကျမပြန်ဆွေတဲ့ခါကျရင်မိတွေကအဲ့ဒီဟို plan A ညမှာမဆူလို့ပဲနဲ့ဒီ plan B ကိုအကုန်လုံးဝိုင်းညံပြီးခါကျတော့ကျမတို့ရဲ့ဒီဆူရက်ကိုပြန်ပြီးဖြိုခွဲပါလေခုဒီနောက်ဆုံးတော့ plan B ဆူရက်နေရာမှာပဲကျမတို့အကုန်ပြန်ရောက်လာခဲ့ပါလေပေါ့နော်ဒါပေမဲ့ဒီထပ်တိကြောင်းဘက်မှာရှိနေတဲ့ဒီအုပ်စုတစ်ခုကတော့ဝိုင်းခံနေရတယ်ပေါ့နော်ဒါပေမဲ့အခုနေထားကြတော့အကုန်လုံးလည်းပြန်သွားကြပြီဆိုတော့ဒီပေါ့နော်အဲ့လိုရှိပါလေကျုပ်ကတော့ကျမတို့ဒီအန်တောင်းတိုင်းကိုတော့ဒီစစ်ကားရဲ့ပြီးတော့ဒီရေးတွေရဲ့တို့အများကြီးဝင်းရံပြီးခါကျတော့ဒီစစ်မှတ်တံတွေနဲ့ပေါ်တော့ဒီချင်းချောက်တာမျိုးတို့ပြစ်တာမျိုးဘို့မင်းရေဘုံတွေရောပေါ်တော့အဲ့လိုပြစ်တော့ကျမတို့ဒီလူစုကွဲသွားတယ်ပေါ်တော့
လုံခြုံရေးတပ်ဖွဲ့တွေကနေတပိတ်တူကိုဖြိုခွင်းရမှာထိခိုက်တန်ရာရရှိသူတွေရှိတယ်လို့40ဦးထက်မနည်းအဖမ်းဆီးခံရတယ်လို့တပိတ်ကောင်းဆောင်သူကပြောပါတယ်
ကျွန်တော်ဖန်စီထင်းထင်းခံတာစုစုပေါင်း48ယောက်ရှိပါတယ်ဗျ။တန်ရာရတာကျွန်တော်တိတာကတော့5ဦးပေါ့။4ယောက်ကတော့တမန်တန်ရာဖြစ်ထားပြီးတော့တစ်ယောက်ကတော့လောလောဆယ်ကျွန်တော်ပြင်မစိုးမတင်ထားပါလေဗျ
။ဒီကနေ့ဆန္ဒပြပွဲဖြိုခွင်းခံရပြီးလူများပြားဖန်စီခံရတယ်လို့အဲ့ဒီထဲမှာသတင်းထောက်သူလည်းဖန်စီခံရတယ်လို့ဆန္ဒပြပွဲမှာသတင်းယူနေတဲ့သတင်းထောက်သူကပြောပါတယ်
သူကအချိန်ရနဲ့မပိတ်ပဲနဲ့အနောက်ကနေသူကဒါပါတနတ်ကဘယ်လိုပြောလဲလူစုခွဲလေးဖြစ်တာပြေတော့အဲ့မှာလူစုကပြန်ခွဲတော့ဆန်ရရကျွန်တော်ရှိမှပဲ3ယောက်လောက်ရှိတယ်အဲ့နမှာဖျားကြောင်တစ်ခုရှိတယ်ကျွန်တော်တို့ကတော့ဖျားကြောင်ထဲကိုပြေးနေဖျားကြောင်တော့သူကလေးဖက်ပိတ်လိုက်တယ်အင်းမထွက်ဘူးကြားရဲခန်းခံရတဲ့လူလည်းကားနဲ့ဈေးသုံးကြီးလောက်ရှိတယ် The 74 Media မိကျနာချီဆိုင်ပေါ့အဲ့ကကင်မရာမန်တယောက်ပါတော့လို့ပြောတယ်
အဖမ်းဆီးခံရတဲ့ဆန္ဒပြသူတွေပြန်လည်လွတ်မြောက်ရေးအတွက်မြို့သူမြို့သားတွေရောပါရာရေးဆိုင်ရာအခြေခဲတွေရောကချင်ငင်းချမ်းရေးဖွဲ့ PCG ကနေကြိုးပမ်းနေပါတယ်။လက်ရှိဖမ်းခံရတဲ့သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေစေလို့ PCG အဖွဲ့ကဥလမိုင်ကွန်ကြာကပြောပါတယ်
။သူတို့တော်တက်ပို့လိုက်တယ်။ဒီနေ့ဆိုရောက်40လောက်ရှိတဲ့တနေ့အားလုံးပွဲသိမ်းတဲ့အခါကျမှပဲအပိတ်သိမ်းတဲ့အခါကျမှပြောရအောင်လို့
ဒီနေ့မနေ့ပိုင်းမှာကချင်ပြည်နယ်အတွင်းဝိုင်းမော်ပူတာအိုပမော်မြို့ကဆန္ဒပြလူစုတွေကိုရဲတပ်ဖွဲ့တွေကလူစုခွဲဖို့ပြောဆိုပြီးဆန္ဒဆက်လက်မပြနိုင်ဖို့ဖိအားပေးခဲ့ပါတယ်။မနေ့ကလည်းဝိုင်းမော်မြို့ဆန္ဒပြပွဲမှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးတပိတ်ဥဆောင်သူမူလတန်းကျောင်းဦးဆရာမကြီးတော်လငန်းလွမ်းတော်နဲ့ဒေသခံမျိုးရမီဒေါ်စရန်ဆယ်ညွယ်တို့နှူမြေကြီးနာကျင်းထောင်မှာဖန်စီထိန်ထိန်ခံရတယ်လို့တက်ကြွလှုပ်ရှားသူမျိုးရမီတူကပြောပါတယ်။တရပိုင်းတွင်ကချင်ပြည်နယ်မြေကြီးနားဝိုင်းမော်မိုးညင်းပူတာအူဘက်မှဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေ90ကျော်ဖမ်းဆီးခံရတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကလည်းရန်ကုန်မန္တလေးမုံရွာတနင်္သာရီတိုင်းဒေသကြီးမြိတ်ထဝယ်စတဲ့မြို့တော်များများမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒုက္ကိုင်တနက်ကန်ရဲတွေအယောက်ဝတ်တွေကအင်အားလုံးရင်းနဲ့ပြစ်ခတ်ကြိုက်နှိုက်ဖမ်းဆီးဖြိုခွဲမှုကြောင့်တန်ရာများပြားရရှိခဲ့တယ်လို့ဖမ်းဆီးခံရသူတွေကလည်းများပြားလာနေပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကတမတော်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမရပါဝင်ပြည်ထောင်စုအစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေသိမ်းသိမ်းခံခဲ့ရတယ်လို့တိုင်းနယ်ပြည်နယ်အားလုံးမှာကန့်ကွက်တပိတ်မှောက်ဇာနာပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်ကျွန်တော်နိုင်ကုန်းအိမ် VUE မြန်မာပိုင်းတွင်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းလိုက်တဲ့လုပ်ရပ်ကိုစန့်ကျင်တဲ့အနေနဲ့တလားကြတဲ့အထိနေဆက်ရက်ဆက်ထိုင်းရောက်မြန်မာတွေကဆန္ဒထုတ်ဖော်နေကြတာဒီကနေ့မှာတော့လူဦးရေတောင်းကနက်လောက်ရှိတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မြန်မာနိုင်ငံမှာလူလူကရွေးချယ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပြီးအာဏာသိမ်းလိုက်တဲ့စစ်အုပ်ချုပ်ရေးကောင်စီကိုဘန်ကောက်မြို့မြန်မာတန်ရုံနဲ့ဘန်ကောက်မဲဆောက်စတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှင်တွေမှာဒီကနေ့မှာတော့အာရှနိုင်ငံတွေကចောင်းသားចောင်းသူတွေပါပါဝင်ပြီးမြန်မာနိုင်ငံသားတွေဟာတနေ့တည်းမှာစုပေါင်းဆန္ဒပြနေကြတာပါမြန်မာ community in Thailand အဖွဲ့ကကိုယ်ဆိုင်ကတော့အခုလိုပြောသွားပါတယ်
လူငယ်များတယ်မှာဥစားပေါင်းနေရှိတယ်နော်ပေါင်းနေရှိတယ်မှာဒီလူငယ်များတယ်မှာဘာမှမဆက်နေနေပါဘူးဟုတ်ကဲ့ဒီလူငယ်တော့သူတို့ထိုင်းကြီးစပြီးမှလာပူပေါင်းနေချိန်မှာသူတို့လူစုခွဲခံနေမှာနော်မြန်မာပြည်ကြီးကလည်းလူစုခွဲပြေးလိုက်ပါတယ်ကျွန်တော်များကအစီအလူတွေချင်းပူပေါင်းအောင်ပါနေတယ်ဆိုရင်လူကြီးပေါင်းနေရှိပါတယ်မှာဟုတ်ဟုတ်ကဲ့ဒီမှာရှိမှမြန်မာတွေများပါတယ်ခင်ဗျာထိုင်းနေရာတော့ဒီအတုသဘောကြီးဆိုင်ဘီထရီမော်နီတာနေကဝင်းကြီးကြောင့်ရောတက်တက်ချီတက်ကနာပြရယ်ပေါ့နော်အဲ့ဒီမှာတော့ပြူပေါင်းကြတဲ့မြန်မာတွေရှိပါရဲ့မှာကျောင်းသားတွေဒီကတော့ပြူပေါင်းကြတယ
်မဲဆောင်မြို့မှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှိမှာမြန်မာလူသမားတွေစုဝေးပြီးဆန္ဒပြနေကြပါတယ်မြန်မာပြည်တွင်းမှာစစ်အုပ်ချုပ်ရေးကောင်စီကလက်နက်မဲ့ပြည်သူတွေကိုတတ်ဖြတ်ခဲ့တာကိုအရေးယူပေးပါဆိုပြီးပိုစတာတွေနဲ့ဆန္ဒပြနေကြတာပါမဲဆောင်မြို့ကဆန္ဒပြနေတဲ့လူသမားတဦးကတော့အခုလိုပြောဆိုသွားပါတယ်
ဒီနေ့မပါဝင်ဖြစ်တာမှာ7ရောက်ဖြစ်ပါသေးတယ်ဒီနေ့ဆိုဘယ်တော့မှမသိပါဘူးကျမတို့ဒီဆရာမကိုဒီတိုက်ကြီးတဲ့ဆရာမတွေရောပါပါတယ်အဲ့ဒါဆိုကျမတို့တို့ပေါ့နော်လာမယ့်အနာဂတ်မှာအရင်နင်းနာသွားပါတယ်အဲ့လိုမျိုးတွေပေါ့နော်ဒီလိုနော်ရင်းနေကွမ်းမတဲ့အရင်ခံစားပါတယ်ပြည်တွင်းမှာဖြစ်တဲ့ဟာတွေကပြည်တွင်းမှာဖြစ်နေတဲ့ဟာ
မဆီယိုချိုရေးကောင်စီကအာဏာသိမ်းလိုက်တဲ့နေ့ကစလို့ဒီကနေ့တလကြာတဲ့အထိထိုင်းနိုင်ငံတွင်းက UN ယုံမြန်မာတန်ယုံနဲ့စစ်ရုံအသီးသီးမှလည်းနှီးမျိုးစုံနဲ့ဆန္ဒထုတ်ဖော်မှုတွေကလည်းရှိနေပါတယ်ရှင်ကျမမအေးမှာပ
ါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီသတင်းမီဒီယာလွတ်လပ်ခွင့်ဘာဆက်ပြီးဖြစ်လာနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
ရမွေမီအွန်လိုင်းအာနာသိမ်းပြီးတင်းသုံးပတ်ကျော်ကြာဖေဖော်ဝါရီ25ညပိုင်းမြမရုပ်တံတင်းနဲ့26ရက်နေ့အစိုးရပိုင်းတင်းတွေရဲ့ဖော်ပြချက်မှာတင်းစာဂျာနယ်တွေကိုချင်း600ရောက်တဲ့ထုတ်ပြန်ချက်တစ်ခုဖော်ပြလာတာတွေ့ရပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာဗိုလ်ချုပ်မူကြီးမေအွန်လိုင်းဦးဆောင်နဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာနာသိမ်းအစိုးရအာနာသိမ်းစစ်ကောင်စီဆိုပြီးမမှန်မကန်ရေးသားဖော်ပြနေကြတဲ့အကြောင်းအဲ့လိုသုံးလုံးဖော်ပြခြင်းမပြုဖို့ပြန်ကြေးဝန်ကြီးဌာနကနေသတင်းမီဒီယာကောင်စီအပါအဝင်ထုတ်ဝေနေတဲ့သတင်းစာဂျာနယ်တွေကိုအကြောင်းကြားစာသုံးချိန်ပေးပို့ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့တချို့သတင်းစာဂျာနယ်တွေဟာအာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီဆိုပြီးဆက်လက်ရေးသားဖော်ပြနေကြတဲ့အပြင်လူလူစုဘူးအုံကြွားမှုဖြစ်စေအောင်လဲရေးသားဖော်ပြနေကြကြောင်းတကယ်လို့အဲ့လိုဆက်ပြီးရေးသားဖော်ပြကြမယ်ဆိုရင်ဒီစဲဥပဒေနဲ့အညီအရေးယူမယ်လို့ဖော်ပြထားပါတယ်ပြန်ကြေးဝန်ကြီးဌာနကနေသတင်းစာဂျာနယ်တိုက်တွေကိုအကြောင်းကြားတဲ့စာတွေမှာတော့ထုတ်ဝေခွင့်ပိတ်သိမ်းသည့်အထိအရေးယူမဲ့အကြောင်းဖော်ပြထားတာတွေ့ရပါတယ်မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းပွဲပြီးနောက်သတင်းမီဒီယာအခြေအနေဘယ်လိုရှိနေပါသလဲရှေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ဘယ်လိုဖြစ်လာနိုင်မလဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ဟာ February 1ရက်မိုးမလင်းခင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့နိုင်ငံတော်ဝန်ကအစိုးရလွှတ်တော်တာဝန်ရှိသူတွေအပါအဝင်လူအများပြားကိုတပြိုင်တည်းဖမ်းဆီးပါတယ်။အဲ့ဒီလိုဖမ်းဆီးတာနဲ့တပြိုင်တည်းလုတာကတော့ရုပ်တံဌာနတွေကိုဝင်းရောက်စီးနှင်းထိန်းချုပ်လိုက်တာပါပဲ။အစိုးရပိုင်းမြမရုပ်မြင်သံကြားသတင်းဌာနအဆောက်အုံတွေပုတ်ကလစ်ကပိုင်း Skynet နဲ့ MRTV4 ရုပ်တံဝင်းတွေအားလုံးကိုတက်မတော်ကဝင်းရောက်စီးနှင်းထိန်းချုပ်လိုက်တာပါ။အဲ့ဒီလိုထိန်းချုပ်လိုက်တဲ့အတွက်အာနာသိမ်းပြီးပြင်းချင်းတွေမှာမြမရုပ်တံ channel line တွေအပါအဝင်ပုတ်ကလစ်က free to air ထုတ်လွှင့်နေတဲ့ရုပ်တံ line တွေအားလုံးရပ်ဆိုင်းကုန်ပါတယ်။နောက်တစ်ရက်မှာတော့မြမရုပ်တံကနေတက်မတော်ပိုင်းမြောက်ရီရုပ်တံသတင်းဖော်ပြချက်တွေကိုထုတ်လွှင့်ခဲ့ပြီးနောက်ပိုင်းတက်မတော်ဘက်ကပေးတဲ့သတင်းတွေကိုယ့်ဘာသာကိုရိုက်ကူးထုတ်လွှင့်အခြားစီစဉ်တွေတဲကဖြောပြေးရေးတသက်တွေအရင်အစိုးရနဲ့မသက်ဆိုင်တာတွေကိုစီစစ်ရွေးချယ်ထုံးလွင့်စေတာတွေ့ရပါတယ်အခုနောက်ဆုံးမှာတော့မြမရုပ်တံဟာအာနာသိန်းစစ်ကောင်စီကလုံးဝထိမ့်ချုပ်ထားနိုင်တဲ့အခြေအနေကိုရောက်ရှိသွားပါပြီ NLD အစိုးရလက်ထက်မှာခွင့်ပြုထားခဲ့တဲ့ free to air digital ရုပ်တံ line 5 line ရှိတဲ့အထက်ဖြောပြေးရေးကိုပဲအဓိကအသားပေးထုံးလွင့်တင်ဆက်တဲ့ YTV Channel K Fortune TV Channel 3ခုကတော့နောက်ပိုင်းပြန်ပြီးထုတ်လွှင့်ခင်ရပါတယ်။သတင်းကိုအဓိကထားတင်ဆက်တဲ့ DVB နဲ့မီစီမာ Channel တွေကတော့လုံးဝထုတ်လွှင့်ခွင့်မပေးတော့ပါဘူး
။ပုဂ္ဂလိကရုပ်သံအုပ်စုတွေပိုင်ဆိုင်တဲ့ Skynet နဲ့ MRTV4 Channel Line တွေကိုနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ပေးပါတယ်။ MRTV4 အုပ်စုကတော့ပုံမှန်သတင်းထုတ်လွှင့်တာကိုရပ်ဆိုင်ပြီးဖြောပြေးအစီအစဉ်တွေကိုပြန်စီစစ်ပြီးမှထုတ်လွှင့်ပါတယ်။ထုတ်လွှင့်မှုပိတ်ပင်ခံလိုက်ရတဲ့အထက်မှာစမ်းကြည့်သောကံကြမ္မာလို့နာမည်ရတဲ့ကိုရီးယားရုပ်တံဇလန်တွဲတောင်ပါဝင်ခဲ့ပါတယ်ပြည်သူတွေကချစ်ခင်တဲ့ဒုံယီလို့ခေါ်တဲ့မင်းသမီးတစ်ပါးဇက်ကြောင်ကိုအခြေပြုထားတဲ့အဲ့ဒီနန်းတွင်ဇလန်တွဲဟာလ
လက်ရှိအာဏာသိမ်းအခြေအနေကိုထင်အားနိုင်တယ်လို့ယူဆပြီးပိတ်ပင်ပစ်တာဖြစ်နိုင်ပါတယ်။ SkyNet သတင်းဌာနကတော့သူ့ရဲ့ဂျေရုဆလမ်လိုင်းမောင်းများစွာတွေက CNN, BBC World အပါအဝင်နိုင်ငံတကာသတင်းဌာနတွေရဲ့ channel တွေထုတ်လွှင့်မှုကိုရပ်ဆိုင်းလိုက်တာတွေ့ရပါတယ်။အာဏာသိမ်းပြီးနောက်ထုတ်လွှင့်ခွင့်ရပ်ဆိုင်းခံထားရတဲ့မန္တလေး FM အပါအဝင်ပုဂ္ဂလိကရေဒီယိုလိုင်းတချို့ကိုလည်းနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ရတာတွေ့ရပါတယ်။ဒါပေမဲ့သတင်းတွေရေဒီယိုအစီအစဉ်တွေမပါဝင်တော့ဘဲအချင်းတွေကိုပဲထုတ်လွှင့်တာကြားကြရပါတယ်
။ဒီအခြေအနေတွေကိုကြည့်ရင်အာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံမှာထုတ်လွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုလိုင်းအားလုံးကိုကောင်းကောင်းထိန်းချုပ်ထားနိုင်ပြီဖြစ်တာကိုတွေ့နိုင်ပါတယ်။ရုပ်သံနဲ့ရေဒီယိုမှာသတင်းမီဒီယာလွတ်လပ်ခွင့်လုံးဝတွေ့မြင်နိုင်တော့မှာမဟုတ်ပါဘူး။ဒါဒီမကမြန်မာနိုင်ငံကသတင်းမီဒီယာအားလုံးနီးပါးနဲ့မြန်မာဘာသာနဲ့ထုတ်လွှင့်တဲ့နိုင်ငံခြားသတင်းဌာနတွေအခြေပြုရာပလက်ဖောင်းကြီးတစ်ခုဖြစ်တဲ့ Facebook စာမျက်နှာကိုလည်းပိတ်ပင်လာတာတွေ့ကြရပါတယ်။မြန်မာပြည်သူတွေအတွက် Facebook စာမျက်နှာဟာသတင်းမီဒီယာတွေဖတ်ရှုရာပလက်ဖောင်းတွေမှာအချင်းချင်းဆက်သွယ်တဲ့လူမှုကွန်ရက်အဖြစ်တွင်တွင်ကြဲကြဲအသုံးပြုနေကြတာဖြစ်လို့ VPN လို့ APP မျိုးကိုကြားခံပြီး Facebook ကိုမရရအောင်သုံးကြတာတွေ့ကြရပါတယ်။အာနာပိုင်တွေအနေနဲ့ Facebook ကိုလုံးဝကြီးမရအောင်သုံးမရအောင်ပိတ်ပင်တာမျိုးလုပ်လို့မရပေမဲ့ကြီးမားတဲ့သတင်းမီဒီယာဖိနှိပ်မှုအဖြစ်တော့မှတ်တမ်းကြံရည်မှာဖြစ်ပါတယ်။ရုပ်သံရေဒီယိုတွေကိုလုံးဝထိန်းချုပ်လို့ပြီးသွားတဲ့အခါအခုနောက်ဆုံးအာနာပိုင်တွေဟာသတင်းစာဂျာနယ်စတဲ့ပုံနှိပ်မီဒီယာတွေဘက်ကိုလှည့်လာတာဖြစ်ပါတယ်။ February 1ရက်နေ့အာနာသိမ်းပွဲဖြစ်ပွားပြီးနောက်တနေ့ကစပုဂ္ဂလိကသတင်းစာဂျာနယ်တွေဟာဆီယာနာသိမ်းမှုအဖြစ်ရဲရဲတင်းတင်းဖော်ပြကြတာကိုတွေ့မြင်ကြရပါတယ်။နောက်ပိုင်းမှာလည်းသတင်းတွေကိုလွတ်လပ်ခွင့်အပြည့်ယူပြီးဖော်ပြကြတာကိုနေ့စဉ်ရက်ဆက်တွေ့မြင်ကြရပါတယ်။အာဏာပိုင်တွေဘက်ကထုတ်ဝေခွင့်ပိတ်သိမ်းမယ်၊ဥပဒေအရအရေးယူမယ်လို့ချိန်ချောင်းနေချိန်ထိပုဂ္ဂလိကသတင်းစာနဲ့ဂျာနယ်တွေဟာဒီကနေ့အချိန်ထိအကြောင်းအရာမရှိဘဲဖော်ပြနေကြသေးပါ။ဒါရင်မကအာဏာပိုင်တွေရဲ့အာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီလို့မခေါ်ပါနဲ့ဆိုပြီးညွှန်ကြားလာတာဟာ2008ဖွဲ့စည်းပုံသတင်းမီဒီယာဥပဒေတွေနဲ့ကိုက်ညီမှုမရှိပါဘူး။ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ကိုဖော်ပြတဲ့အကြောင်းအရာနဲ့အသုံးအနှုန်းတွေကိုသတင်းမီဒီယာကျင့်ဝတ်နဲ့အညီလွတ်လွတ်လပ်လပ်ပဲဆက်ပြီးရေးသားဖော်ပြကြမယ်လို့ပြည်ရင်းသတင်းမီဒီယာ40ကျော်ကစူပေါင်းသတင်းထုတ်ပြန်ခဲ့ကြတာကိုလည်းတွေ့ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်အာဏာသိမ်းစစ်ကောင်စီဘက်ကတော့ခုလိုပုံနှိပ်နဲ့ online မီဒီယာတွေရဲ့လွတ်လပ်စွာရေးသားထုတ်လွှင့်နေကြတာကိုသိပြီးကြကြသီးခတ်နေမဲ့အခြေအနေမတွေ့မမြင်ကြရပါဘူး။သိမကြခင်သူတို့ပြောသလိုအရေးယူမှုတွေဆောင်ရွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအခြေအနေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်အာဏာသိမ်းစစ်ကောင်စီဟာသတင်းမီဒီယာတွေနဲ့ပလက်ဖောင်းတွေကိုအပြည့်အဝထိန်းချုပ်လူပုံရပြီး2020ခုနှစ်ရှေ့ပိုင်းဆီယနာရှင်တွေလက်ထက်ကအတိုင်းမီဒီယာလွတ်လပ်ခွင့်ကင်းမဲ့ပြီးသတင်းအမှောင်ချတဲ့ခေတ်တစ်ခေတ်ကိုပြန်ပြီးခေါ်ဆောင်သွားဖို့ကြိုးစားနေတာကိုတွေ့မြင်နေရပါကြောင်းတင်ပြလိုက်ရပါတယ
်ဗီဒီယိုရေးလာတဲ့သရရှင်တွေရဲ့ပေးစာတွေအီးမေးတွေပြော VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတပုံနဲ့လည်းဖြော်ပြပေးဦးမှာဖြစ်ပါရဲ့နော်။ပြီးခဲ့တဲ့တောက်ကြနေ့ကပဲကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မတ်ကြီးဦးကျော်မိုးထွန်းမြန်မာလူထုကိုစားကုလသမဂ္ဂအထွေထွေညီလာခံမှာထွက်ဆိုသွားတဲ့ဖြစ်ရပ်ကတော့အထူးကြဆုံးဖြစ်ရပ်ဖြစ်ပါရဲ့နော်။ဒီကိစ္စနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်ကြီးရဲ့တုံ့ပြန်မှတ်ချက်တွေကိုပြောပြပေးခြင်းပါတယ်။အဲ့မှာဦးကျော်မိုးထွန်းကဒီနိုင်ငံတကာအတွက်အင်္ဂလိပ်လိုလဲမိန့်ခွန်းပြောကြားတဲ့အပြင်ဒီမြန်မာပြည်သူတွေအတွက်ပါဆိုပြီးတော့မြန်မာလိုစကားနည်းနည်းလေးပြောသွားခဲ့တာပါ။သူပြောသွားတဲ့ထဲကတချို့တော့ကိုကောက်နှုတ်ပြီးပြန်ပြောရမယ်ဆိုရင်မတရားထိမ့်သိမ်းခံထားရတဲ့သူတွေချက်ချင်းပြန်လွတ်ပေးဖို့နိုင်ငံတော်အာဏာပြည်သူထံပြန်လဲရရှိဖို့ဒီမိုကရေစီပြန်လဲရရှိဖို့ဒီအရေးတော်ပုံအောင်မြင်ဖို့အတွက်အလွာအသီးသီးကနေပြည်သူပြည်သားတွေအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့လက်တွဲဆောင်ရွက်နေတာအထူးကျေးဇူးတင်ရှိပါတယ်။ဆက်လက်ဆောင်ရွက်သွားဖို့လည်းသူမြတ်တာရက်ခံတိုက်တွန်းပါတယ်။အရေးတော်ပုံမုတ်ချအောင်ရပါမယ်လို့ပြောသွားခဲ့တာဖြစ်ပါတယ်။ဒီမှာပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့ဒီ Facebook ဟောကမှတ်ချက်တွေကတော့ထောင်ကနေရှိပါတယ်။ဒီမှာသောရရှင်မင်းမဟာဆိုတဲ့သောရရှင်ကမြန်မာပြည်သူတရက်လုံးရဲ့အလင်းပြကျဲတစင်းဖြစ်နေခုံယူလေးစားအလေးပြုလိုက်ရပါတယ်တဲ့။ဥကြုံမထွန်မိသားစုနဲ့တကွာတိုင်းသူပြည်သားလူများတို့ဘေးရန်ကင်းကွာစိတ်ချမ်းသာ၍လိုရာပန်းနိုင်လမ်းကင်နိုင်ကြပါစေ။ဆုတောင်းပေးလာပါတယ်။ကြော်မောင်မောင်အောင်ဆိုတဲ့သောရရှင်ကလည်း မြန်မာပြည်သူတွေအတွက်အားစီတစ်ခွက်ပါပြည်သူနဲ့အတူရည်တည်ပေးသောတန်မတ်ကြီးခင်ဗျာလေးစားပါတယ်လို့ရေးလာပါတယ် Macflow ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့သူ့အတံမှာဝန်ထဲမှုတွေနဲ့ပြည်သူတွေကိုယ်စီအထိရောက်ရှိခံစားရပါတယ်အားဖြည့်ရပါတယ်အမှန်တရားကိုရဲဝင်စွာရည်တည်ပေးလို့ကျေးဇူးတင်ပါတယ်မေတ္တာရှင်တန်မတ်ကြီးရဲ့တန်းစင်ထွန်းဆိုတဲ့သရရှင်ကလည်းကျွန်တော်တို့အတွက်ဒီလိုဒိုင်းကာတစ်ခုလိုမကပဲနဲ့နှွေဦးတော်လန်ရေးအတွက်အားစေးတစ်ခွက်ဖြစ်ပါလေအဆုံးသက်တိုက်ပွဲနှွဲဖို့ပဲကြံမာတော်တယ်လို့ဆိုလာပါတယ်ဟန်လွင်အောင်ဆိုတဲ့သရရှင်ကတော့ဆရာဦးကျော်မိုးထွန်းလို့တန်မတ်ကြီးတွေများများဆဆကျွန်တော်တို့မြန်မာနိုင်ငံအရေးအတွက်အများကြီးလိုအပ်ပါတယ်ခင်ဗျာဆရာဦးကျော်မိုးထွန်းအခုလိုမျိုးပြည့်ပြည့်တသားနဲ့ကျွန်တော်တို့ပြည်သူတွေဘက်ကရည်တည်ပေးတဲ့အတွက်ဆရာကိုလေးလေးစားစားနဲ့အထူးကျေးဇူးတင်ပါတယ်ဆရာပြပမှာရှိနေတဲ့တန်ယုံတန်မတ်ကြီးတွေအကိုတွေညီမတွေလည်းမြမပြည်သူလူထုနဲ့ CRPH ဘက်ကနေပြီးတော့ရက်တီပေးဖို့တောင်းဆိုအခုညီတောင်းအပ်ပါတယ်တဲ့ထိန်လင်းဆိုတဲ့သရရှင်ကတော့ကျေးဇူးတင်လိုက်တာဆရာရဲ့ယောက်ျားတယ်မဲ့မျက်ရည်များအောင်ကြမိပါတယ်ဆရာရဲ့စကားများကြောင့်အင်အားတွေပိုတက်ခဲ့ပါပြီအရေးတော်ပုံအောင်ရမည်လို့ရေးလာပါတယ်ဒါကတော့ကျမတို့ဒီခုနကပြောခဲ့တဲ့လိုမျိုးထောင်တောင်းချီတဲ့သရရှင်ရဲ့မှတ်ချက်တွေကတချို့ကိုသရရှင်ဒီလေလိုင်းပေါ်က Facebook မကြည့်ဖြစ်တဲ့ဒီလေလိုင်းပေါ်ကသရရှင်တွေလည်းသိရအောင်လို့နည်းနည်းပြောပြပေးတာပါနော်အခုဆက်ပြီးတော့ Messenger ကိုရေးလာကြတဲ့စာတွေကိုဖော်ပြပေးစီမှာ၄ဒီမှာသရရှင်ကိုကိုစောကစာတူတူလေးလှမ်းပြီးတော့ရေးပြီးတော့မေးလာတာပါဥချုံမိုးထွန်းကိစ္စဘာထူးလဲဗျာတဲ့ဟုတ်ကဲ့ပါကျမတို့ view မြန်မာဝိုင်းသတင်းဌာနအနေနဲ့သတင်းတွေကိုထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်ဒါကြောင့်မို့စိတ်မပူပါနဲ့နော်ထူးတာနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ဆက်သွယ်မေးမြန်းတင်ဆက်ပေးမှလည်းဖြစ်ပါတယ် view အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်မနက်ကမှအခုနိုင်ငံအနှံ့ဖြစ်ပွားနေတဲ့လူလူဆန္ဒပြပွဲတွေနောက်ပြီးတော့သူတို့ကိုနှိမ်နှင်းနေတာကစစ်တပ်နဲ့ရဲတပ်ဖွဲ့ဒီလိုအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုလူတွေတော်တော်လေးကိုနာနာကျင်ကျင်ခံစားနေရပြီးတော့မုန်းတီးစိတ်တွေဖြစ်ပေါ်နေတယ်ဆိုတာသူတို့ရဲ့ရေးထားတဲ့မှတ်ချက်တွေစာရီကနေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီလိုကိစ္စရက်တွေမှာစစ်သားတွေရဲတွေအားလုံးအလုံးစုံမထောက်ခံပါဘူးဆိုတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာVOA အပါအဝင်တခြားသောပြပအခြေစိုက်မီဒီယာတွေဟာမြန်မာပြည်သူတွေကိုတော်တော်လွန်မိုးနိုင်တာကိုတွေ့ရှိရတဲ့အတွက်ကျွန်တော်အနေနဲ့ဒီစာလေးကိုရေးလိုက်ရခြင်းဖြစ်ပါတယ်ကျွန်တော်ကတော့မြန်မာတပ်မတော်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတအုပ်ပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီး VOA သတင်းဌာနအနေနဲ့ကျွန်တော်တို့တက်ပိုသိလိမ့်မယ်လို့ထင်ပါတယ်တပ်မတော်ကအာဏာသိမ်းထားပေမဲ့ကျွန်တော်အနေနဲ့ဒါကိုလုံးဝမထောက်ခံပါဘူးကျွန်တော်လိုပဲတပ်ထဲမှာတော်တော်များများကလည်းမကြိုက်ကြပါဘူးလူတရာရှိရင်90လောက်ကမကြိုက်သူ30ကကြားနေနဲ့20လောက်ကအုပ်ချုပ်သူအာဏာရှိသူနဲ့အထက်ဖားအောက်ဖိလူနည်းစုပါကျွန်တော်အနေနဲ့အဓိကပြောချင်တာကဒီအုပ်ချုပ်မှုရန်တရာကြီးတစ်ခုလုံးကိုတပ်မတော်ကထိန်းချုပ်ထားတယ်ဆိုပေမဲ့အောက်ခြေမှာအကွဲကွဲအပြဲပြဲဒါကိုစစ်ကုံလို့စစ်တပ်ကထွက်ပြေးခြင်းတဲ့လူတွေအများကြီးပါလက်ရှိလည်းပြင်းနေတဲ့သူတွေတတတမှာ9ယောက်ထက်မနည်းပါဘူးဒါတွေကိုစစ်တပ်အကြီးအကဲတွေကအထက်ထိရောက်အောင်မတင်ရဲကြပါဘူးကျွန်တော်ပြောချင်တာက88တုံးကလို့မဟုတ်ဘဲဆန္ဒပြခေါင်းဆောင်တွေပြည်သူတွေ NLD ပါတီအနေနဲ့တပ်မတော်သားတွေပါဝင်လာအောင်စီယုံဖို့ပါဘလို့စီယုံကြမလဲအဓိကရှင်းပြရမှာကရဲဘော်တွေကိုအိမ်မှာခိုင်းဖို့ခေါ်ထားတဲ့ခြံဆောင်တာတာထားတာကိုယ့်ဘက်ကမှန်တော့လဲနှိတ်ကိုခံရတာရဲဘော်တွေကိုလူရမသွင်းတာအာဏာသိမ်းတာဟာနိုင်ငံတော်နဲ့တပ်မတော်ကောင်းစားရေးမဟုတ်ဘဲလူတစုကောင်းစားရေးအတွက်လုပ်နေတာစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာဘလို့ချိုးဖောက်လဲဆိုတော့စစ်သားတိုင်းစစ်သားတိုင်းတတ်ထဲဝင်မယ်ဆိုရင်မပျော်ငါးနှစ်ပျော်ငါးနှစ်ပေါင်း10နှစ်10နှစ်ပြည့်ပြီးမှဆန္ဒရှိရင်ဆက်လက်တာဝန်ထမ်းဆောင်စီပြီးမရှိရင်ထောက်ခွင့်ပေးပါရန်ဒါပေမဲ့10နှစ်မကအနည်း20ပြည့်တာတောင်ထောက်ခွင့်မရှိတာအာမခံချက်အပိုင်းမှာဆိုရင်လဲစစ်သားတွေနိုင်ငံရေးလုပ်လို့မရပါဘူးအထက်ကအမိန့်မရရှိပဲကိစ္စတစ်ခုခုဆောင်ရွက်ရင်နိုင်ငံတော်ပုံကံမှုပါဆွေစဉ်မျိုးဆက်အထိတည်ရောက်မှုရှိပါတယ်တမရသားတွေလူတို့နဲ့ပူးပေါင်းလို့အရေးတော်ပုံအောင်မြင်ရင်ဒီစစ်သားတွေအတွက်ခိုင်မာတဲ့အာမခံချက်ပြရပါမယ်ပြည်သူတွေသွေးချောင်းစီးမာတွေနေ့စဉ်နဲ့အများဖမ်းဆီးခံရတာတွေမမြင်ကျင်တော့ဘူးဗျာအရေးတော်ပုံမှာစစ်သားနဲ့ရဲပါလာရင်စစ်အာဏာသိမ်းကောင်စီကိုဖြုတ်ချနိုင်မှာပါကျွန်တော်တို့လည်းမျှော်လင့်နေပါတယ်ပြည်သူနဲ့အတူရပ်တည်သွားမှာပါအကယ်၍များအရေးခင်းသူအုပ်ကိုထိမ့်ဖို့ပြစ်မိတ်ပေးရင်တောင်ကျွန်တော်ပြစ်မဲ့ကြီးကပြည်သူဘက်ကိုမဖြစ်စေရပါဘူးဒါကျွန်တော်ရဲ့ရပ်တည်ချက်ပါပြည်သူတွေကစစ်သားနဲ့ရဲဆိုတော်တော်ကိုမုန်းနေပါပြီ။ဒါပေမဲ့လည်းပ pitu beto dare le shide de surago, chapia bebao, a chin in a chain ka ayada, malo shajaraba, lo shalo mea onle, tatakuna taku chain tabidaba, ditaka lobi surane, betaka among la jemaba, tadang alon pawan labo luare, pawan labo drele, see on lo so bebo, mita yakanaba, tatataka sambia lobiae, nauka laila meturi, miajiba.
ဒီသောရရှင်ကကျွန်တော်ရဲ့အကောင့်နံပါတ်ကိုမဖော်ပြဘဲမြစ်တာရက်ခံပါတယ်တဲ့စစ်သားတွေတုံးတဲ့အကောင့်တွေဖုန်းနံပါတ်တွေကိုတိုင်းစစ်ဌာနချုပ်ကနေမှတ်တမ်းထိမ့်သိမ်းထားတာရှိလို့ပါဆိုတော့ဒီသောရရှင်ရေးလာပါတယ်ရှင်လွင်ဘိုးကျော်ဆိုတဲ့သောရရှင်ကတော့ကဲကြပါဦးမိရတမားတွေကိုလည်းအကူအညီတောင်းပါတယ်ဦးရှင်ကမိခဏပြတ်တာနဲ့အသေးပူတယ်လေးအေးပစ္စနစ်မရှိရင်အသက်ရှူပါကြက်ပါတယ ရောအောက်ရောပတ်ချလဲဝိုင်းထားတဲ့အနေအထားမျိုးလို့လုံးဝထွက်လို့မရဘူးဖြစ်နေပါတယ်
။အောင်နိုင်ဦးဆိုတဲ့သွားရှင်ကလည်းမင်္ဂလာပါ VOE ဗီဒီယိုလေးပို့ချင်လို့ပါ။မြန်မာပြည်အခြေအနေကြောင့်ပို့လို့မရပါဘူး။ဘလို့နည်းနဲ့ VOE စီကိုပို့ရမလဲအကြံပေးပါတဲ့။ဟုတ်ကဲ့ပါ။တကယ်တမ်း VOE ကိုဗီဒီယိုပို့မယ်ဆိုတော့ဒီသွားရှင် Messenger မှာစာရေးလာတာမလို့ကျွန်မအဲ့ဒီကနေပြောလဲပြန်ပေးလိုက်ပါတယ်နော်။ကျမတို့ကိုအိစာရေးတဲ့နေရာမှာပဲဗီဒီယိုတွေပို့ထားနိုင်ပါတယ်။တခြားသောရရှင်တွေလည်းအဲ့လိုနင်းနေပဲဗီဒီယိုပို့ထားပေးတာဖြစ်ပါတယ်။ဒီမှာဗီဒီယိုတွေတက်ပုံတွေ VOE ကိုပို့မယ်ဆိုရင်ဟိုပို့ခြင်းတဲ့သူအနေနဲ့နည်းနည်းလေးတည်တည်တဲ့အချက်လေးကိုကျွန်မရှင်းပြပေးချင်ပါတယ်။နောက်ပြတော့ဒီအခုနားထောင်နေကြတဲ့သောရရှင်တွေအားလုံးရောဒီ Facebook လိုမျိုး Social Media လူမှုကွန်ရက်ပေါ်မှာဒီတက်ပုံတွေတင်ဗီဒီယိုတွေတင်ပြီးတော့ share လုပ်တဲ့အခါမှာတည်တည်တဲ့အချက်လေးတစ်ခုကိုပြောပြချင်ပါတယ်ရှင်။တကယ်လို့သောရရှင်နေနေနဲ့အခုဒီဆန္ဒပြပွဲတွေရဲ့ဗီဒီယိုတွေတက်ပုံတွေကိုကိုရိုင်းရိုက်ကူးတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာတင်မယ်ကိုရဲ့တက်ပုံတွေနဲ့ဒီရုပ်သံ file တွေကိုလည်းအများပြည်သူသိအောင်လို့သတင်းမီဒီယာတွေကိုလည်းတုံ့ဝင်ပေးခြင်းနဲ့ဆိုရင်တော့ဒီဆန္ဒပြတက်ပုံတွေဗီဒီယိုတွေမူရင်းရိုက်ကူးတင်ပေးသူတွေအနေနဲ့မိမိရဲ့တက်ပုံနဲ့ဗီဒီယိုတွေကိုပြည်တွင်းပြပသတင်းဌာနမီဒီယာတွေကိုတုံ့ခွင့်ပြုပါတယ်မြေသူမဆိုကူးယူဖော်ပြခွင့်ရှိပါတယ်လို့ရေးပေးထားပြောပေးထားရင်တော့သတင်းမီဒီယာတွေကအဲ့ဒီဟိုတက်ပုံတွေဗီဒီယိုတွေကိုလွတ်လွတ်လပ်လပ်ယူပြီးတော့သုံးစွဲခွင့်ရှိမှာဖြစ်ပါတယ်အဲ့လိုရေးမပေးထားဘူးဆိုရင်တော့သတင်းမီဒီယာတွေအနေနဲ့လိုက်နာရမယ်မူပိုင်ခွင့်ဥပဒေကြောင့်ဘယ်တက်ပုံဘယ်ဗီဒီယိုကိုမှဒီခွင့်ပြုချက်မရှိဘဲနဲ့အွန်လိုင်းပေါ်ကနေပြောကူးယူဖော်ပြလို့မရပါဘူးရှင်အားလေးတစ်ခုပဲသိစေချင်ပါတယ်နော်သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သရရှင်တွေအတွက်မေတ္တာတိလက်ဆောင်တခြင်းလေးတပုံးနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော် view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒီတခြင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော် view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာလိုက်ကနေစာပို့မယ်ဆိုရင်View American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင ်။အခုတော့သရရှင်နေကိုမေတ္တာဒီလက်ဆောင်မြမတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်။သောရရှင်ဒီအားလုံးလည်းဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့ညွှန်လင်းပါတယ်။ထူးအင်တင်တီးဆိုထားတဲ့ညီလေးရေဆိုတဲ့သချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ
်။အိုညီလေးရေယုံကြည်ချက်နဲ့တက်ရှင်ခြင်းကတောင်းဆိုပါ။ဘာလို့ဒီအားနင်းတယောက်တက်တယ်လို့ကိုယ်လေးကိုလာဒီသာစင်သာလူတွေတောင်းလို့ရဲ့ကြိုးစားကြတဲ့အခါမင်းအတာစိတ်ကိုမီးပုံရှုံနိုင်ပါ။အိုညီလေးမနာလို့ပေါ်ထွက်တာပြောလိုက်ကြောင်းနဲ့ပေါ့။ရှစ်တန်းချင်းရဲ့ပြေးဝတဲ့နေ့တိတ်ပဲကိုမြင်ပြီးပါ။အမှန်တရားအတွက်ကပဲမှရင်ကိုတိုက်ခိုက်ကြတဲ့အခါမင်းသက်
ဆိုတဲ့တခြင်းကနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်ဆင်းတောင်းလွှာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
โอ้หนีเลยหน้าดำพอหูตาเปาะไล่จองกว่าฉันจะเย็นดีว่าแน่ใจเบิกนี้ดีกว่ามันจะอยากแต่กาเวมาเย็นดีกว่าไถ่ไถ่จาได้ค่ะมีตะเนบัวกูสนุกท้าไหนมายุ่งจีบอมันจะอยู่ตาต้องลุกช้าทุกข์ในใจสายลายต้องลุกขึ้นมองล่ะ
February 28ရက်တင်းငွေတွေနေညဘက်အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလက်ပြောပါအောင်မယ်ရှင်မြန်မာနိုင်ငံတဝန်းဆေးရနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုမြန်မာအနာပိုင်တွေပြစ်ခတ်နှိမ်နှင်းမှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမျက်ရည်ရဘုံတွေသုံးလိုက်လံဖြိုခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရသူလို့ဆန္ဒပြခဲ့ကြပါတယ်။လှဲဒန်းတဲ့မြင်းဒီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်သေဆုံးတယ်လို့အတည်ပြုနိုင်သူ3ယောက်ရှိပါတယ်။လှဲဒန်းဘက်မှာအထက်မြင့်တိုက်တွေဘက်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လှဲဒန်းမှာနေသူတွေကပြောပါတယ်။အဲ့ဒီမှာအသက်20ဝန်းကျင်လူငယ်2ယောက်တနက်တန်ရာနဲ့တေဆုံးခဲ့ပါတယ်။မြင်းဒီကုန်းကြီးမြတ်နိုင်ဘက်မှလည်းတနက်ထိမှန်လို့အကြောင်းဆရာမတယောက်တေဆုံးပါတယ်။ရန်ကုန်မြို့မှာဒီနေ့မနေ့အစောပိုင်းကဆန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရဘုံတွေတုံးလူစုခွဲဖို့စ조사ခဲ့ကြတာပါ။မန္တလေးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်ဥကောင်းကိုတနက်ထိမှန်သူ2ယောက်အပါအဝင်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မန္တလေးမြို့လမ်းတွေထဲမှာလက်နက်ကင်လုံခြုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြကြပါတယ်။ပခုတ်ကူမြို့ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုလည်းမျက်ရည်ရိုးပုံးတွေတနက်တွေနဲ့ပြစ်ခတ်လူစုခွဲတဲ့အတွက်သေဆုံးသူအနည်းဆုံးတယောက်နဲ့အထိကဒဏ်ရာရသူတွေရှိပါတယ်။ဒဏ်ရာရသူတယောက်ကိုလုံခြုံရေးတွေကခေါ်သွားတယ်လို့လည်းမြို့ကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘေးမြို့မှာလည်းဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တည်ထားသလောက်တော့ဘေးမှာတနက်တန်ရနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။ဒဝဲမြို့မှာတော့ပြစ်ခတ်နှိမ်နှင်းမှုကြောင့်6ယောက်ထက်မနည်းတေဆုံးတယ်လို့ဆေးဝန်တန်းတွေနဲ့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဒီနေ့အာနာဝိုင်းတွေပြစ်ခတ်နှိမ်နှင်းမှုကြောင့်ပဲခူးမြို့မှာလည်းလူငယ်2ယောက်တနက်ထိမှန်တေဆုံးခဲ့တယ်လို့ပဲခူးကလာတဲ့သတင်းတွေမှဖော်ပြပါတယ်။ပေါ်လမြန်မြို့မှာလည်းတေဆုံးထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဘယ်နှယောက်လဲဆိုတာအတည်ပြုလို့မရသေးပါဘူး။အခုလိုနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကိုင်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတယ်လို့အတော်များများလဲဖန်ဆီးခံခဲ့ရပါတယ်။အခုတင်းငွေတွေညအတွက်ရေဒီယိုအတန်းလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူမြန်မောပါ။
This program has come to you from the Voice of America, Washington.